Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOR American အတန်းရဲ့2023ခုနှစ်ဧပြီလ29ရက်ခြေစာရင်းညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ32.50လို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOR ရဲ့ website Facebook နဲ့ YouTube ကလည်းနားဆင်နိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပ
ါကျွန်မကတော့ဆုမြတ်မပါရှင်မင်္ဂလာပါအမေရိကန်ပြည်ထောင်စုမှရောက်နေတဲ့တောင်ကိုရီးယားသမ္မတယွန်ဆုခ်ယိုဟာဒီကနေ့အမေရိကန်လွှတ်တော်မှမိန့်ခွန်းပြောကြားမှဖြစ်ပါတယ်အစိုးရစစ်တပ်နဲ့ပြည်သူစစ်တပ်ဖွဲ့တွေကြားမှတိုက်ပွဲတွေဖြစ်နေတဲ့ဆူဒန်မှာတော့နှစ်ဖက်အပြည့်ခန့်ရဲစဲရေးကိုသက်တမ်းတိုးနိုင်ဖို့အတွက်အမေရိကန်နဲ့အာဖရိကနိုင်ငံတွေကြားဝင်ပြီးတော့စူးစမ်းပေးနေပါတယ်မြန်မာနိုင်ငံအတွက်အထူးဖွံ့ဖြိုးရေးအကူအညီအစီအစဉ်နဲ့ဂျပန်အစိုးရပေးထားတဲ့ခီးသည်တင်သင်္ဘောတွေကိုစစ်တပ်အတွက်အသုံးပြုခဲ့တဲ့အပေါ်ဂျပန်နိုင်ငံသားရဲ့ဝန်ကြီးဌာနကစစ်ကောင်စီကိုတရားဝင်ကန့်ကွက်ခဲ့ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှကြေညာပေးသွားမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါမဆူမြတ်မို့ရေအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ကင်းပြည်နယ်ကြိုင်းစစ်ကြီးကစစ်ရှောင်ဒုက္ခသည်တွေနေရပြန်ဖို့ဆိုရင်နေတာမှာစစ်ရှောင်ကူညီနေသူတို့က
တကူကတို့အဲဆက်ဆံနေမှာရောဒီအချို့လူတွေဒီဒီမန်နီထောင်လာတဲ့ပုံမှာအရင်ကြောင့်လည်းသူမပြန်နိုင်သေးတာပါတယ်ဒါပေမဲ့တူရအောင်လို့နေထားလို့မဟုတ်ဘူ
းနောက်စကိုင်းတိုင်းခင်ဦးမြို့နယ်မှာစစ်ကောင်စီနေမြေရှင်းလင်းနေတာမှာနေအိမ်ရချီမိလောင်ပျက်စီးခဲ့ရပြန်ပါတယ်ဒါအပြင်ထိုင်းနိုင်ငံချင်းမိုင်နက်ကလပ်မှာဖက်စီခံရသူတွေအထဲမြန်မာတချို့ပါသွားခဲ့ပါတယ်အခုလိုသတင်းလွှာတွေပြီးမှတော့ကြာတာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥက္ကောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာတွေကိုစက်တိုက်နားဆင်ကြည့်ရှုဖို့ရှိပါတယ်အခုရင်ဆုံးတော့ထိတဲရုံသတင်းတွေကိုမဆုမြတ်မနဲ့ကျွန်တော်ပြပြပေးပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှရောက်နေတဲ့တောင်ကိုရီးယားသမ္မတယွန်ဆုခ်ယိုဟာဒီကနေ့လွှတ်တော်200ပေါင်းအစည်းအဝေးမှာမိန့်ခွန်းပြောကြားမှာဖြစ်ပါတယ်သူကအမေရိကန်လွှတ်တော်မှာမိန့်ခွန်းပြောတဲ့ခုနှစ်ယောက်မြောက်တောင်ကိုရီးယားသမ္မတဖြစ်ပါတယ်ပထမနေ့ကတော့သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်ရန်တိုးလာနေတဲ့ကိစ္စတရုတ်ရဲ့ဩဇာလွှမ်းမိုးမှုကျေပြန့်လာတဲ့ကိစ္စနဲ့နှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။တကယ်လို့မြောက်ကိုရီးယားကနျူကလ িয়ার တိုက်ခိုက်မှုလုပ်လာခဲ့ရင်အမေရိကန်ကအရေးပေါ်ဆောင်ရွက်မဲ့အစီအစဉ်တွေပါဝင်တဲ့ဝါရှင်တန်ကြေညာစာတမ်းကိုလည်းအမေရိကန်နဲ့တောင်ကိုရီးယားတို့သဘောတူထုတ်ပြန်ခဲ့ကြပါတယ်။တောင်ကိုရီးယားနိုင်ငံထဲမှာနျူကလ িয়ার လက်နက်ထုတ်လုပ်နိုင်ဖို့တိုက်တွန်းမှုတွေတိုးလာနေချိန်မှာပဲတောင်ကိုရီးယားကကိုယ်ပိုင်နျူကလ িয়ার လက်နက်အစီအစဉ်မလုပ်ပါဘူးလို့အမေရိကန်နဲ့သဘောတူလိုက်တာဖြစ်ပါတယ်။ဒေတာရင်းမှာအမေရိကန်ကစစ်ရေးဖြတ်ချမှုတွေပို့ပြီးတိုးမြှင့်ဖို့ကိုလည်းနှစ်ဖက်သဘောတူခဲ့ကြပါတယ်။ပုံထူးနေ့ညပိုင်းအင်ပီရိုမှာတည်ခင်းတဲ့နိုင်ငံတော်ညစာစားပွဲမှာတော့တောင်ကိုရီးယားသမ္မတကသချင်းတစ်ပုဒ်ဆိုပြခဲ့ပါတယ
်
အမေရိကန်ဆိုတော့ဒေါ်မက်ဂလိန်ရဲ့နာမည်ကျော်အမေရိကန်ပိုင်သင်းကိုတောင်ကိုရီးယားသမ္မတကခတ်တူတူတည်ဆူပြခဲ့တဲ့အတွက်အပရိသတ်တွေတိတ်ကိုသဘောကျခဲ့ကြပါတယ်အဆိုတော့ဒေါ်မက်ဂလိန်ကိုယ်တိုင်ကမျှော်လင့်မထားပဲအခုလိုတောင်ကိုရီးယားသမ္မတသူ့သင်းကိုတည်ဆူတာကိုဗီဒီယိုအတိုလေးကိုသူ့ရဲ့ Twitter ပေါ်မှာမျှဝေခဲ့ပါတယ်သမ္မတဘိုင်ဒန်ကလည်းဒေါ်မက်ဂလိန်လက်မှတ်ရေးထိုးထားတဲ့ဂစ်တာတစ်လက်ကိုတောင်ကိုရီးယားသမ္မတယွန်းကိုလက်ဆောင်ပေးပြီးတော့အားသင့်စေခဲ့ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံကြားမှဒီတန်တမန်ဆက်ဆံရေးနှစ်ပေါင်း80ပြည့်တဲ့အထိမ်းအမှတ်အဖြစ်နဲ့တောင်ကိုရီးယားသမ္မတနိုင်ငံတော်ဧည့်သည်အဖြစ်နဲ့အမေရိကန်ပြည်ထောင်စုကိုလာရောက်နေတာဖြစ်ပြီးတော့ဒီကနေ့ကတော့ခရီးစဉ်နောက်ဆုံးနေ့ဖြစ်ပါလိမ့်မယ်ရှင
်။တရုတ်သမ္မတအနေနဲ့ယူကရိန်းသမ္မတနဲ့ဆွေးနွေးတာကိုကြိုဆိုပေမဲ့ရုရှားကိုမဝေဖန်တာကိုတော့နေတိုကရှုတ်ချလိုက်ပါလေ။တရုတ်သမ္မတရှီဂျင်းပင်နဲ့ယူကရိန်းသမ္မတဗလာဒီမာဇယ်လန်စကီတို့ယူကရိန်းရေးတယ်လီဖုန်းဆက်စကားပြောခဲ့တာကိုကြိုဆိုပေမဲ့ယူကရိန်းရဲ့ရုရှားရဲ့ယူကရိန်းကြီးကျော်စစ်ကိုတရုတ်ကအခုချိန်ထိဝေဖန်ရှုတ်ချတာမရှိသေးဘူးလို့ဒီမြောက်အတ္တလန္တိတ်မဟာမိတ်စာချုပ်အဖွဲ့ NATO အဖွဲ့ကြီးကယန်စတိုဒန်ဘတ်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမနေ့ကယူကရိန်းသမ္မတဇယ်လန်စကီနဲ့တရုတ်သမ္မတရှီတို့ဖုန်းပေါ်မှာအချိန်တော်ကြာအနှစ်သာရရှိတဲ့ဆွေးနွေးတာတွေရှိခဲ့ပြီးတစ်ဖက်မျိုးတော်တွေမှာတန်တမန်တွေအပြန်အလှန်ထားရှိဖို့သဘောတူခဲ့ကြတယ်လို့သမ္မတဇယ်လန်စကီကပြောခဲ့ပါတယ်ဒါဟာရုရှားရဲ့ယူကရိန်းကြီးကျော်စစ်အဆုံးတက်ရေးမှာတရုတ်နိုင်ငံကကြားဝင်ဆစ်ဆက်ပြီးငြိမ်းချမ်းရေးဆွေးနွေးမှုတွေဖြစ်လာဖို့အစာပြိုးကြိုးပမ်းမှုတွေဖြစ်တယ်လို့လည်းပြောပါတယ်။နိုင်တဲ့ချီချာမြင့်ခဲ့တဲ့ခေါင်းဆောင်နှုတ်ရက်ဒီဆွေးနွေးမှုအသေးစိတ်ကိုတော့ဇယ်လန်စကီကထုတ်မပြောခဲ့ပါဘူး။ဒီကြောအတွင်းနေတိုကြီးကယန်စတိုဒန်ဘတ်ကတော့ နေတူမာမိတ်နိုင်ငံတွေနဲ့မဟာမိတ်နိုင်ငံတွေကယူကရိန်းကိုကတိပြုထားတဲ့တိုက်ခိုက်ရေးသုံးရှင်တွေရဲ့98ရာခိုင်နှုန်းနှုန်းကျော်ကိုယူကရိန်းကိုပို့ပေးခဲ့ပြီလို့ပြောပါတယ်။ဒီထက်မှာတန်ကြပ်ကာကာ1550နဲ့တင်ကား230ပါဝင်ပါတယ်ခင်ဗျာ။
အစိုးရနဲ့ဒီပြည်သူစစ်တပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်နေတဲ့ဆူဒန်နိုင်ငံမှာတော့နှစ်ဖက်ရာကြီးအပြစ်ခတ်ရစဲထားချိန်မပြည့်ခင်မှာနောက်ထပ်အပြစ်ခတ်တတန်းတိုးနိုင်ဖို့အတွက်ကိုအမေရိကန်နဲ့အာဖရိကနိုင်ငံတွေကြားဝင်စ조사ပေးနေကြပါတယ်။ဒီကနေ့ကြာသပတေးနေ့ဒေသဆန်တော်ချိန်ညတကောင်ရောက်တဲ့အထိအပြစ်ခတ်ရထားပေမဲ့ဂျိုကြားတိုက်ခိုက်မှုတွေကတော့ရှိနေစေဖြစ်ပါတယ်။နောက်ထပ်82နာရီအပြည့်ခတ်ရက်ဆဲရင်းနဲ့တောင်ဆူဒန်နိုင်ငံဂျူဘာမြို့တော်မှာဆွေးနွေးဖို့စစ်တပ်ကိုယ်စားလှယ်အဖွဲ့ဆေးလွတ်ရေးတို့ကိုဗိုလ်ချုပ်ကြီးအက်ဗဒယ်ဖာတာအယ်ဘာဒမ်ကကနဦးလက်ခံထားတယ်လို့စစ်တပ်ဘက်ကပေါ်ထုတ်နေကပြောကြားခဲ့ပါတယ်။နှစ်ဖက်ကြားအပြည့်ရက်ရင်းနဲ့ဆွေးနွေးရေးပါဝင်တဲ့အဆိုပြုချက်ကိုတောင်ဆူဒန်သမ္မတနဲ့အာဖရိကဒေသရင်းဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအစိုးရအချင်းချင်းပူးပေါင်းဆောင်ရွက်ရေး IGAD အဖွဲ့တို့ကအဆိုပြုခဲ့ကြတာပါ။ဒီအဆိုပြုချက်ကိုစစ်တပ်ဘက်ကကနဦးသဘောတူတယ်လို့ပြောပေမဲ့အပြိုင်အာဏာလုနေတဲ့ RSF ပြည်သူ့စစ်ဘက်ကတော့တစုံတရာပြောဆိုခြင်းမရှိပါဘူးဒီကနေ့ RSF ထုတ်ပြန်တဲ့ကြေညာချက်မှာစစ်တပ်ဘက်ကသူတို့တပ်တွေကိုတိုက်ခိုက်နေတယ်လို့ဆွတ်ဆွဲထားတဲ့ချက်တွေပဲပါဝင်ပါတယ်ဆူဒန်မှာပြစ်ခတ်မှုတွေရရှိရဆက်ထားရဲ့အထူးတွဲစ조사ဖို့အတွက်အာဖရိကသမ္မတကကော်မရှင်ဥက္ကဋ္ဌနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလီဂန်တို့ဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကဗုဒ္ဓဟူးနေ့တွင်ကကြေညာချက်ထုတ်ပြန်ပါတယ်ဒီချိန်ထဲမှာပဲဆူဒန်မှာပိတ်မိနေတဲ့နိုင်ငံသားတွေကိုပြန်ခေါ်ထုတ်နိုင်ရေးအစိုးရတွေဆက်ပြီးတော့စ조사နေကြပါတယ်ရှင်
တူရကီသမ္မတကတော့ချက်မှတ်ရေးကြောင့်ရုတ်တရက်မဲဆွဲပွဲတွေဖျက်သိမ်းလိုက်ရပါတယ်တူရကီသမ္မတ Recep Tayyip Erdogan ဟာချက်မှတ်ရေးအိမ်မှာနားဖို့လိုအပ်တဲ့အတွက်မနေ့ကရွက်ောက်ပွဲမဲဆွဲစီယုံရေးအစီအစဉ်တစ်ခုလုံးကိုဖျက်သိမ်းလိုက်ရတယ်လို့ကြေညာလိုက်ပါတယ်သမ္မတ Erdogan ဟာအင်ကာနီတုန်းကရုတ်တန်အင်တာဗျူးလုပ်နေတုန်းပိုက်အောင်တာကြောင့်အင်တာဗျူးကိုမိနစ်20လောက်ခਿੱတရဆိုင်းခဲ့ရပြီးတရက်ကြာမှပဲအခုလိုရွက်ောက်ပွဲမဲဆွဲစီယုံရေးခီးစဉ်ကိုဖျက်သိမ်းလိုက်ရတာပါသမ္မတ Erdogan ဟာမနေ့ဗုဒ္ဓဟူးနေ့ကကရစ်ခီလ်ယော့စကတ်ဆီဗတ်စ်မြို့တွေမှာမဲဆွဲဖို့အတွက်စီစဉ်ထားတာဖြစ်ပြီးသူ့ဆရာဝန်တွေရဲ့အကြံပေးချက်အရအိမ်မှာနားရမှာဖြစ်တဲ့အတွက်သူ့စာဒုသမရဖူရက်အော့ခ်တေကပဲလာရောက်မှာဖြစ်တယ်လို့တစ်တာကနေကြေညာထားပါတယ်ဒါအပြင်နိုင်ငံတောင်ပိုင်းကမာဆင်မြို့မှာလုံမဲ့သမရရဲ့မဲဆွဲစီယုံရေးခီးစဉ်ကိုလည်းဖျက်သိမ်းလိုက်တယ်လို့အနာရပါတီဒီယိုကထအာကန်ကန်ဒီမာကဗိုလ်ထုနှောက်မိုက်ကကြေညာထားပါတယ်ဒါပေမဲ့လည်းတူရကီနိုင်ငံရဲ့ပထမဆုံးနျူကလ িয়ার တရားပေးဆက်ရုံဖွင့်ပွဲအခမ်းအနားကိုတော့အင်တာနက်အွန်လိုင်းကနေတက်ရောက်သွားမှာဖြစ်တယ်လို့တော့သမ္မတကပြောထားပါတယ်။ဒါပေမဲ့သမ္မတအာဒိုဝန်ဟာအကြီးအကျယ်နေမကောင်းဖြစ်ပြီးဆေးရုံတင်ထားရတယ်ဆိုပြီးသတင်းတွေထွက်နေတဲ့အနေအထားမှာတော့တူရကီအာဏာပိုင်တွေကငြင်းဆို့ထားပါတယ်ခင်ဗျာ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိ52 32 kHz 9303ညနဲ့9383ည52 51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့52 190 kHz 1505အနေပြီးထုတ်လင်းပေးနေပါတယ်ခင်ဗျာ
ဧပြီလ29ရက်ကြာတာရေဒီညဘက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးပါမယ်ရှင်မြန်မာနိုင်ငံအတွက်အထူးဖွံ့ဖြိုးရေးအကူအညီအစီအစဉ်နဲ့ဂျပန်အစိုးရကပေးထားတဲ့ခီးသည်တင်တင်မောတွေကိုစစ်တပ်အတွက်အသုံးပြုနေတဲ့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကစစ်ကောင်စီကိုတရားဝင်ကန့်ကွက်ခဲ့ပါတယ်။ဂျပန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေး ODA အစီအစဉ်နဲ့အကူအညီတွေပေးတဲ့အချိန်ကလေးကစစ်ရေးအတွက်အသုံးချတာမလို့ရဘူးဆိုတဲ့ကန့်သတ်ချက်ရှိခဲ့တာမို့အလားတူနောက်ထပ်မဖြစ်အောင်အာမခံဖို့အတွက်ဂျပန်နိုင်ငံသားရေးဝန်ကြီးဌာနကတောင်းဆိုခဲ့တာဖြစ်ပါတယ်။ဂျပန်နိုင်ငံကမြန်မာနိုင်ငံအတွက်2019ခုနှစ်တုန်းကခီးသည်တင်တင်မောနှစ်ဆင်းပေးခဲ့ပြီးတော့2019ခုနှစ်မှာနောက်ထပ်တစ်စီးထပ်ပြီးတော့ပေးခဲ့ပါတယ်။အဲ့ဒီတင်မောတွေကိုစစ်တပ်ကအသုံးပြုနေပုံရတယ်လို့ပြည်ရင်းသတင်းတွေမှာစက်တင်ဘာလတုန်းကဖော်ပြခဲ့ပြီးတဲ့နောက်မှာတင်မောနှစ်စီးကိုရခိုင်ပြည်နယ်ထဲမှာစစ်သားတွေနဲ့လက်နက်တွေတည်ယူပို့ဆောင်ရမှာအသုံးပြုခဲ့တယ်ဆိုတာကိုဂျပန်နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုနိုင်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့မြန်မာဘက်ကစိတ်မကောင်းကြောင်းနဲ့ ODA အစီအစဉ်စီးကံတွေကိုထပ်ပြီးတော့မချိုးဖောက်ပါဘူးလို့ကတိပြုခဲ့တဲ့အကြောင်းဂျပန်နိုင်ငံသားရေးဌာနတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ဂျပန်သတင်းတွေမှာဖော်ပြပါတယ်။စစ်တပ်ကအာဏာသိမ်းခဲ့ပြီး2021ခုနှစ်နောက်ပိုင်းကလေးကမြန်မာနိုင်ငံကိုနောက်ထပ် ODA အထောက်အပံ့အသစ်တွေမပေးဖို့အတွက်ဂျပန်အစိုးရကဆုံးဖြတ်ထားပါတယ်။လက်ရှိပေးနေတဲ့ ODA တရားဝင်ဖွံ့ဖြိုးရေးအကူအညီတွေကိုတော့ဆက်လက်ပေးနေဆဲဖြစ်ပါတယ်ရှင်
။ American နဲ့ Philippine တပ်တွေအကြီးဆုံးပူးတွဲစီရေးလေ့ကျင့်မှုတွေသင်္ဘောမြို့အောင်တိုက်ခိုက်မှုကြီးပါထည့်လုပ်ခဲ့ပါတယ်။တောင်တရုတ်ပင်လယ်အတွင်းက Philippine ရေပိုင်နဲ့ထက်မှမနေ့ကလုပ်ခဲ့တဲ့ဒီစီရေးလေ့ကျင့်မှုအတွင်း ပြစ်မှတ်ကိုအခုလိုအတိအကျထိမှန်အောင်ဖြစ်တဲ့ဒုံးကျည်တွေအမြောက်တွေနဲ့လေကြောင်းကနေတက်ခိုက်တာတွေပါဝင်ခဲ့ပါတယ်။အမေရိကန်တပ်တွေဘက်ကအင်အားပြင်းထန်တဲ့ဒုံးကျည်တွေပြစ်လွတ်ပြီးစီးရဲလေ့ကျင့်တာတွေကိုဖိလစ်ပိုင်သမ္မတဖာဒီနန်မာကုစ်ဂျူနီယာကိုယ်တိုင်လည်းနိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့ဆန်အန်တိုနီယိုမြို့ကနေကြည့်ရှုခဲ့ပါတယ်။သုံးသက်သူတွေကတော့ဖိလစ်ပိုင်သမ္မတအခုလိုကိုယ်တိုင်ပါခဲ့တာကအမေရိကန်နဲ့ဖိလစ်ပိုင်ကြားမဟာမိတ်စာချုပ်ချုပ်ထားတာကိုအပြေအဝါထောက်ခံကြောင်းပြသလိုက်တာလို့ဆိုနေပါတယ်။တောင်တရုတ်ပင်လယ်တွင်းမှာတရုတ်နိုင်ငံကရန်လိုတဲ့အပြည့်အဝတွေတိုးပြီးတော့လှုပ်လာနေတာကစိုးရိမ်စရာအကောင်းဆုံးအခြေအနေဖြစ်လာနေတာကြောင့်ဖိလစ်ပိုင်တပ်ဖွဲ့တွေအနေနဲ့ဆယ်စုနှစ်ကြာပြည်တွင်းသဘုံတွေကိုတိုက်နေတာတွေအစားပြည်ပရန်ကိုကာကွယ်ဖို့အတွက်ပိုအာယုံဆိုင်လှုပ်ဆောင်တင်တယ်လို့သမ္မတမာကော့စ်ကအမိန့်ပေးထားပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံကိုအစစ်မြင့်ကျွမ်းကျင်လုပ်သွားတွေပို့ပြီးတော့လွယ်လွယ်ကူကူလာရောက်နိုင်အောင်နဲ့နိုင်ငံထဲမှာဒီအမြဲတမ်းနေထိုင်ခွင့်အဆင်ပြေပြေရှောက်နိုင်အောင်ပါဝင်တဲ့လူဝင်မှုကြီးကြပ်ရေးစနစ်တစ်ခုကလုံးကိုပြန်လည်သုံးသပ်ဖို့အတွက်အစိုးရကအဆိုပြုထားပါတယ်။လက်ရှိလူဝင်မှုကြီးကြပ်ရေးစနစ်ကအလုံးမဖြစ်တာမို့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့ပြည်ထောင်ရေးဝန်ကြီးကလဲအိုနီးလ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ Our migration system is suffering from a decade of genuinely breathtaking neglect.It is broken, it is failing our businesses, it is failing migrants themselves.
Australia လူဝင်မှုကြီးကြပ်ရေးစနစ်ကဆယ်စုနှစ်တခုလောက်လျှက်လျူရှုခံထားရတဲ့အကျိုးဆက်ကြောင့်လုံးဝအလုံးမဖြစ်တော့ဘူးလို့ပြောသွားတာပါ။ Australia စီးပွားရေးလုပ်ငန်းတွေအတွက်အလုံးမဖြစ်သလိုနိုင်ငံရွှေ့ပြောင်းအခြေချသူတွေအတွက်တင်မဟုတ်ဘဲအစိုးဆုံးကတော့ Australia နိုင်ငံသားတွေအတွက်ပါလုံးဝအလုံးမဖြစ်ဘူးလို့ပြည်ထောင်စုဝန်ကြီး Claire O'Neill ပြောကြားသွားပါတယ်။ပြည်ရင်းမှာရင်ဆိုင်နေရတဲ့ကြီးမားတဲ့စိန်ခေါ်မှုတွေကိုနိုင်ငံပြောင်းအခြေချသူတွေကိုကူညီဖြည့်ရှင်းပေးနိုင်ဖို့အခုလိုဒီအပြောင်းလဲတွေလုပ်ဖို့လိုအပ်တယ်လို့သူကပြောပါတယ်။အမှတ်ပေးစနစ်နဲ့နိုင်ငံသားသားကျွမ်းကျင်လုပ်သားတွေကိုရွေးချယ်ခေါ်ယူတဲ့လက်ရှိစနစ်ကိုဩစတြေးလျနိုင်ငံစီးပွားရေးအတွက်လိုအပ်ချက်နဲ့ကိုက်ညီတဲ့ကျွမ်းကျင်သူတွေကိုအဓိကထားရွေးချယ်ပြီးတော့အပြောင်းလဲတွေလုပ်သွားမယ်လို့အစိုးရကပြောပါတယ်။လူဝင်မှုကြီးကြပ်ရေးစနစ်အောက်မှာရှိတဲ့ကဏ္ဍအားလုံးနှိပါးကိုပြန်လည်ပြင်ဆင်မှာဖြစ်တယ်လို့နိုင်ငံတကာကျောင်းသားတွေအတွက်ဗီဇာတင်းကျပ်မှုတွေလည်းလုပ်သွားမှာဖြစ်ပါတယ်။ယာယီဗီဇာနဲ့လာရောက်တဲ့ကျွမ်းကျင်အစစ်လုပ်သားတွေအနေနဲ့အရင်တုန်းကအများအားနေထိုင်ခွင့်ရှောက်ခွင့်မရှိတာကိုလည်းရှောက်ခွင့်ရအောင်လို့လမ်းဖွင့်ပေးမှာဖြစ်ပါတယ်။နိုင်ငံထဲမှာအလုံးလာလုပ်သူတွေအတွက်အနှိမ်ဆုံးလောက်ခတက်မှတ်ချက်ကိုလည်းတစ်နှစ်ကိုဩစတြေးလျဒေါ်လာ9,300ကျော်တက်မှတ်ထားတာကနေအမေရိကန်ဒေါ်လာ4,600ကျော်နဲ့ညီမျှတဲ့ဩစတြေးလျဒေါ်လာ9,000အထိတိုးပေးမှာပါအခုလိုအပြောင်းလဲတွေလုပ်သွားပေမဲ့လည်းနိုင်ငံမှာနှစ်ဆင်အမြဲတမ်းနေထိုင်ခွင့်ပြုသူအရေးအတွက်ကိုတော့တိုးပေးမှာမဟုတ်ပါဘူးရှင
် Samsung လက်စစ်ကုမ္ပဏီကြီးအနေနဲ့ဒီနှစ်စပိုင်းလတွေမှာအမြတ်95ရာခိုင်နှုန်းအထိကြီးကြီးမားမားကျဆင်းသွားတယ်လို့ထုတ်ပြန်လိုက်ပါတယ်ကမ္ဘာတစ်ဝှမ်းမှာတပိုင်းတက်ကူပစ္စည်းဝယ်လို့အကြီးကျယ်ထိုးကြပြီးဈေးတွေလည်းအဆမတန်ကျဆင်းသွားခဲ့တဲ့အတွက်ဒီနေ့ပထမ3လတွင်အခုလိုကျဆင်းသွားရတာလို့ Samsung Electronic Company ကဒီနေ့ထုတ်ပြန်လိုက်တာပါကမ္ဘာပေါ်မှာ memory chip တွေအများဆုံးထုတ်လုပ်တဲ့ Samsung Company ကြီးဟာမနစ်ကပထမ3လတွင်အမြတ်ကိုရီးယားဝန်ငွေ 14.1 ထရီလီယံရှိခဲ့ရကနေအခုနှစ်ဇန်နဝါရီကနေ March လ3လအတွင်းမှာတော့ဝန်ငွေ640ဘီလီယံပဲရပြီး95ရာခိုင်နှုန်းကျဆင်းသွားတယ်လို့ပြောပါတယ်။ဒါဟာ14နှစ်အတွင်းအမြတ်ငွေအ ਨੇ ဆုံးရရှိတာလည်းဖြစ်ပါတယ်ခင်ဗျာ။ VOA American တန်ရဲ့ AD29 ရဲ့ကျေတာရင်းညနောက်ဆုံးရအထူးခြားဆုံးသတင်းတွေကိုမဆုမြတ်မှုနဲ့ကျွန်တော်ပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့ကရင်ပြည်နယ်ကျိုင်းစေကြီးကစစ်ရှောင်ဒုက္ခသည်တွေကိုနေရက်ပြန်ပို့ဖို့စိုးရိမ်နေရတဲ့တဲ့မှာကရင်ပြည်နယ်ကျိုင်းစေကြီးမြို့နယ်မှာတိုက်ပွဲတွေကြောင့်ဘေးလွယကိုထွက်ပြေးတင်းရှောင်နေတဲ့ဒေသခံတော်တော်များများဟာလုံခြုံရေးစိုးရိမ်မှုကြောင့်အခုချိန်ထိနေရက်မပြန်နိုင်ကြသေးပါဘူးတိုက်ခိုက်မှုတွေနဲ့မိုင်းအန္တရာယ်တွေရှိနေတာကြောင့်နေရက်မပြန်ဘဲလနဲ့ချီတင်းရှောင်နေရတာကစောင့်ဝင်နေရေးကျန်းမာရေးခက်ခဲတွေလည်းပိုများလာနေပါတယ်ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့တဲ့ကိုမဆုမုံပြပြပေးပါအောင်ခင်ဗျာ
ကြာသိခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကြာရင်စိတ်ကြီးမြို့နယ်တောင်စွန်းကျေးရွာအနံကွင်းကျေးရွာငိမ့်ချမ်းမြိုင်ခလဲတကွန်တိုင်းစတဲ့ကျေးရွာကထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေဟာအခုချိန်ထိနေရရင်ကိုမပြတ်နိုင်ကြသေးပဲဖြစ်နေကြတာပါဒီဒေသမှာမကြခဏပြစ်ခတ်မှုတွေမိုင်းအန္တရာယ်တွေရှိနေတာကြောင့်မပြတ်ရဲကြတာလို့လဲစစ်ရှောင်ဒုက္ခသည်တွေကိုကူညီပေးနေသူတူက VOA မြန်မာပိုင်းကိုပြောပါတယ်
ကျန်းစစ်ကြီးမှာဆိုကလစ်ပေါ်နိုင်တို့ လူရှာတို့အနိုင်ငွေတောင်ဆုံးသခန်းအဲ့တောင်ဆုံးရွာတို့အဲ့မှာရှိတဲ့သခန်းနဲ့နီးတဲ့သက်ဆောင်တွေဒါသူတို့ပြန်နိုင်တယ်တခုကသူတို့အဲ့သခန်းနီးမှာရောဒီအချို့လူတွေအဲ့ဒီအထူးမိုင်းလေးထောင်ထားတဲ့ပုံမှာအဲ့ဒီကြောင့်လည်းသူတို့မပြန်နိုင်သေးတာပါတယ်ဒါပေမဲ့တရားလုံးအနေထားတော့မဟုတ်ဘူးဥမာရွာတို့တရားတွေပဲစတဲ့နဲ့ဒီသခန်းနဲ့ဝေးတဲ့အဲ့ဒီကြတော့ကျူကြာကျူကြာတော့ပြန်လာနိုင်တဲ့လူတွေရှိတာပေါ့အခါအနည်းမှရှိတဲ့ဒီလူတွေရတော့မပြန်ရသေးဘူးဘာဖြစ်လို့မတခဏလည်းတိုက်ဝဲဖြစ်တယ်ဒီခဏခဏလာပြီးတော့ဘဝရံပြခါတဲ့ချိန်မှာခုနေမရေဘူးကွာ
ပြီးခဲ့တဲ့ဇန်နဝါရီလဆန်းမှာစစ်ကောင်စီကလက်နက်ကြီးအပြင်လေကြောင်းကပါအုံပြူပြီးတော့ပြင်းပြင်းထန်ထန်တိုက်ခိုက်လာတာကြောင့်ဒေသခံတွေနေရက်ကိုစွန့်ခွာခဲ့ကြရတဲ့တောင်စွန်းကျေးရွာမှာဆိုရင်လေမိုင်းနှိမ့်လို့အရက်သားတွေနဲ့တိရစ္ဆာန်တွေထိခိုက်သေဆုံးတာတွေရှိတယ်လို့ပြောကြပါတယ်ခလေတကွန်နိုင်ကျေးရွာအုပ်စုကနေရက်ပြန်သူတချို့ဟာလဲစီရဲတင်းမာမှုတွေနဲ့ကြုံရတဲ့အခါမှာထပ်ပြီးတော့တင်းရှောင်ရတာတွေရှိနေတယ်လို့လဲဒေသခံတွေကပြောပါတယ
်ပြန်လာတော့ကြိုက်လက်သက်မကြောက်သေးဘူးသွားလာလာသွားလာလာပဲအဲ့ဒီလိုမျိုးကသူတို့လေကြတော့ကြားရတဲ့ကြားလို့ရှိတော့ဒေါမပြန်ကြည့်တယ်ပြန်နှီးပြီးအဆိုင်ကြားတော့အဲ့ဒါပဲကြည့်တော့ပေါ့ဒါမှအဲ့လိုတီးတဲ့စီတော့မကြည့်တော့ဘူးလေအဲ့လိုတီးတဲ့စီတော့ကြီးလို့လည်းဘလို့ပြောလဲမခင်တော့ဘူးပေါ့နော်ခလေးတွေကမြင်ရတဲ့လေးစိတ်ကြရတော့တစ်စီပဲကြည့်တဲ့စီတော့ပြီးမလို့တော့ဘူး
နည်းမြေတည်ငြိမ်မှုမရှိတာကြောင့်တင်းရှောင်နေကြရတဲ့ဒုက္ခသည်တွေဟာအချိန်ကြာလာတာနဲ့အမျှအကူအညီလိုအပ်ချက်တွေကတိုးလာနေတယ်လို့စစ်ရှောင်တွေကိုကူညီပေးနေသူကပြောပါတယ်
။သဘောကြီးရတော့လူကြုံးမဲ့ဒီစစ်ရှောင်တွေကူညီတဲ့အစုအဖွဲ့တကပြီးတဲ့တန်းပဲတိုက်ပွဲဖြစ်တဲ့အချိန်ဒီမှာမှသူကတော့စံတီစားရိုက်ကလာပြီးတယ်တိုက်ပွဲမဖြစ်တော့ဘူးသူကြီးအပံမထွက်တော့ဘူးသူဘယ်သူမှမလာကြတော့ဘူး။အဲ့တော့နောက်ဆက်တွဲကသူကြီးသူဟန်နဲ့အခြေအနေနဲ့ရုံးကန်နေရတော့ဘူး
။စစ်ရှောင်အများစုကနီးစက်ရာဆွေမျိုးအိမ်နေနဲ့ကိုနီးကိုဟန်နဲ့ဥယင်ချန်တောတောင်တွေထဲမှာယာယီတဲတွေထိုးပြီးတော့ဖြစ်တယ်လို့နေထိုင်စားတောက်ရတာကြောင့်ကျန်းမာရေးကထိခိုက်လာနေကြပါတယ်။သူတို့အတွက်စေဝါစားနေရိတ်ခါစားတဲ့အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်လို့ဒေသခံတွေကပြောပါတယ်ရှင်။
ကရင်ပြည်နယ်ချိုင်းစစ်ကြီးကစစ်ဆောင်ဒုက္ခသည်တွေနေရပြန်ဖို့စိုးရိမ်နေတာကိုမဆုမုံပြောပြခဲ့တာပါအခုတော့စစ်ကောင်စီနယ်မြေရှင်းလင်းနေတဲ့နောက်စကိုင်းတိုင်းခင်ဦးမြို့နယ်မှာနေရချီမိလောင်ပျက်စီးခဲ့ရတာပါစစ်ကောင်စီတပ်ဖွဲ့တွေစစ်စင်ရေးလုပ်နေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်မှာမိရှုပျက်စီးမှုတွေကြောင့်အင်ဂျာနဲ့ချီပျက်စီးတာတွေရှိတယ်လို့ဒေသခံတွေကပြောနေပါတယ်နယ်မြေရှင်းလင်းရေးစစ်ကြောင်းကြောင့်လုံခြုံရေးစွန့်ရတဲ့ဒေသခံတွေလည်းဘေးလွရာကိုတင်းရှောင်နေကြပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
ဒီသတင်းပတ်တဲ့စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းခင်ဦးမြို့နယ်မှာနေအိမ်တွေမိရှို့ခံနေရတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်ဧပြီ25ရက်နေ့ကတကောင်းပင်ကျေးရွာနဲ့26ရက်နဲ့28ရက်နေ့တွေကမြို့တစ်ကျေးရွာတို့ကနေအိမ်တွေကိုမိရှို့သွားတာပါမိရှို့ခံရတဲ့အခြေအနေတွေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီနေသူတဦးကအခုလိုပြောပါတယ်
အဲ25ရက်နေ့တပင်ကောင်းဝင်ပြီးတော့တပင်ကောင်းကိုညနေခင်းရှို့တာပေါ့နော်မနေ့ကအဲညနေခင်းကျတော့မြို့တွေရတဲ့ကိုမီးရှို့တာရှို့ပြီးတော့မနေ့ကတော့2နေရာလောက်ရှို့တာပေါ့အခုမနေ့4နေရာလောက်ရှို့ပြီးထွက်သွားတာအင်ဂျီ4နေရာလောက်ပါသွားမှာပေါ့900လောက်ရှိတာ100လောက်ကျန်တော့တာဆိုတော့ဒီလူပြမဝင်နိုင်ဘူးပေါ့
တပင်ကောင်းချေးရွာကနေအိမ်40နီးပါးမီးလောင်ကျွမ်းခဲ့ပြီးမြို့တွေရကတော့တရွာထဲနဲ့အင်ဂျီ400ကျော်မီးလောင်ကျွမ်းခဲ့တာပါဒေသခံတချို့လည်းအဖမ်းခံရတာရှိတယ်လို့ပြောပေမဲ့အတိအကျတော့မသိရသေးပါဘူးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းခင်ဦးမြို့နယ်တဲကကျေးရွာ62ရွာကနေအိမ်ပေါင်း 4,800 နီးပါးမိရှို့ခံခဲ့ရတယ်လို့အချက်အလက်စုဆောင်းနေတဲ့အကဲခတ်တချို့ကခန့်မှန်းထားပါတယ်စလင်းကြီးမြို့နယ်ဘက်မှာလည်းမြို့ပေါ်မှာတက်ဆွဲထားတဲ့စစ်တပ်ကစလင်းကြီးမြို့ကနေမုံရွာမြို့ကိုပြန်လည်ထွက်ခွာသွားတဲ့အတွက်လမ်းတစ်လျှောက်ဒေသခံတွေတိမ်းရှောင်နေရပါတယ်။အဲဒီလိုတိမ်းရှောင်နေရတာနဲ့ပတ်သက်ပြီးဒေသခံတဦးက
ကျွန်တော်တို့ဒီနေ့လာတဲ့ဒီကြောင်းကိုတဝက်ကအဲဒီညောင်မင်းကြီးစိတ်ကနေမောင်ကိုပြန်တော့ကိုဒါတော့လမ်းကြောင်းနေတဲ့ရွာတွေဒီလူတွေကြီးရတယ်ဒီကြောင်းထိုးတဲ့အနေထားတော့မဟုတ်ဘူးခင်ဗျာသူတို့အဲ့မြို့ပေါ်ကနေပြီးတော့အဲ့တဝက်ပြန်ဆုတ်သွားတယ်တကောဗျ။ဟောမုံရောင်ကိုပြန်ကူးသွားတယ်ဗျ။ဒါတော့ညောင်မင်းကြီးဆက်ပြန်ရမယ်လေ
။စစ်တပ်ဟာဧပြီလ25ရက်နေ့ကမုံရွာကနေစလင်းကြီးဘက်တလျှောက်စစ်စင်ရေးအတွင်ရွာသား6ဦးအသတ်ခံခဲ့ရတယ်လို့လဲဒေသခံတွေကပြောပါတယ်။စစ်တပ်ရဲ့စစ်စင်ရေးနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့လက်တလောသတင်းထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ။
စကိုင်းတိုင်းခင်းမြို့နယ်မှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းစစ်ကြောင်းထိုးနေတာကြောင့်နေအိမ်တွေရှားတွေချီပျက်စီးဒေသခံတွေဒုက္ခရောက်နေရတာကိုကိုခမောင်စိုးမင်းပြောပြခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံမှာလုတ်ကင်ရှားပါလို့ထိုင်းနိုင်ငံမှာအလုထွက်လို့ရသူတွေအနေနဲ့ချင်းမိုင်နယ်ကလပ်မှာဖမ်းဆီးခံရသူတွေတဲ့ပါဝင်သွားနေတဲ့သတင်းပါထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကနမကြီးလိန်ဖြော်ပြေးနယ်ကလပ်တစ်ခုကိုထိုင်းအာဏာပိုင်တွေကဝင်ရောက်စစ်ဆေးပြီးဖမ်းဆီးခဲ့ရမှာအခုလိုမြန်မာနိုင်ငံသားလူငယ်တချို့လည်းပါဝင်ခဲ့ပါတယ်။တရားမဝင်လိန်ဖြော်ပြေးလုပ်ငန်းတွေလုတ်ကိုင်းနေတယ်ဆိုတဲ့ဆွဆွဲချက်နဲ့နေမြေကန်ရဲတပ်ဖွဲ့နဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကဒီသတင်းပတ်ထင်မှာပဲဖန်ဆီးခဲ့တာလို့ဆိုပါတယ်။ဒီသတင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မအေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်မြို့ကနာမည်ကြီးလိန်ဖြော်ပြေးရေးနိုင်ကလပ်ကိုရဲတပ်ဖွဲ့ဝင်တွေနဲ့နေမြေကန်လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့တွေကဧပြီလ25ရက်နေ့ကဝင်ရောက်စစ်ဆေးဖမ်းဆီးခဲ့တာပါဒီထဲမှာအသက်မပြည့်သေးသူတွေအပါအဝင်မြန်မာနိုင်ငံသားလူငယ်15ဦးကိုဖမ်းဆီးခဲ့ပါတယ်အခုလိုမျိုးဖမ်းဆီးဖို့သူကိုယ်တိုင်တိုက်ရိုက်ကင်တွယ်ပြီးဖမ်းမိတ်ပေးခဲ့တာဖြစ်တယ်လို့လဲရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာထိုင်းရဲချုပ်စုရချေဟပ်ဖန်ကပြောဆိုသွားပြီးဒီအမှုနဲ့ပတ်သက်လို့ဘလို့အရေးယူဆောင်ရွက်မလဲဆိုတာကိုလည်းထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ရဲကျုပ်စုရချေဟပ်ဖန်ပြောဆိုသွားတာကတော့အခုလိုမျိုးဖမ်းဆီးနိုင်ဖို့နယ်မြေကန်ရဲတပ်ဖွဲ့ဝင်တွေနဲ့လူပုံကူးမှုတပ်ဖြည့်ရေးအဖွဲ့ဝင်တွေပူးပေါင်းလှုပ်ဆောင်ခဲ့ပြီးနယ်မြေကန်တွေရဲ့သတင်းပေးလာလို့စစ်ဆေးဖမ်းဆီးဖို့လှုပ်ဆောင်ခဲ့ရကြောင်းဖမ်းဆီးစစ်ဆေးမှုတွေကလည်းဆက်လက်ပြုလုပ်နေပါတယ်ဆိုပြီးပြောသွားပါတယ်ဖမ်းဆီးထားတဲ့လူငယ်တွေဟာလိန်ဖြော်ပြေးရေးကြိတ္တစာလုပ်ငန်းမှာပါဝင်နေတယ်ဆိုရင်တော့တရားမဝင်လိန်ဖြော်ပြေးရေးပြစ်မှုဆိုင်ရာဥပဒေနဲ့စိုင်းရှင်ကိုရောစိုင်းမာလုတ်ကင်နေသူတွေကိုပါအမှုဖွင့်တရားစွဲသွားမယ်လို့လည်းပြောဆိုသွားပါတယ်။အခုလိုမျိုးလိန်ဖြော်ပြေးရေးနိုင်ကလပ်ကိုဝင်ရောက်ဖမ်းဆီးခဲ့တဲ့ဖြစ်စဉ်မှာစိုင်းပန်ရှင်နဲ့နိုင်ကလပ်တာဝန်ခံထိုင်းနိုင်ငံသား၃ဦးကိုဖမ်းဆီးခဲ့တဲ့အပြင်အသက်မပြည့်သေးတဲ့လူငယ်တွေပါဝင်တဲ့မြန်မာနိုင်ငံသား၁၅ဦးဟာလည်းတရားမဝင်လိန်ဖြော်ပြေးရေးလုပ်ငန်းမှာဝင်ရောက်လုတ်ကင်နေတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အခုဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေလုတ်ကင်နေတဲ့လိန်ဖြော်ပြေးနိုင်ကလပ်ဟာချင်းမိုင်မြို့ချမ်းဖွားနယ်မြေမှာဖွင့်ထားတဲ့နာမည်ကြီးနိုင်ကလပ်တစ်ခုလည်းဖြစ်ပါတယ်။အဲ့ဒီနိုင်ကလပ်မှာဝင်ရောက်လုတ်ကင်နေသူတရားကြော်ရှိရမှာမြန်မာနိုင်ငံသားတွေလည်းပါဝင်နေပါတယ်။လုတ်ကင်နေသူအများစုဟာမြန်မာနိုင်ငံရှမ်းပြည်မူဆယ်နဲ့နေဆက်ဒေတာတိုင်းရင်းသားဒေတာတွေဘက်ကလာကြသူတွေလို့လည်းသိရပါတယ်ရှင
်ထိုင်းနိုင်ငံချင်းမိုင်မြို့ကနိုင်ကလပ်တစ်ခုမှာဖမ်းဆီးခံရသူတွေအတွက်မြန်မာနိုင်ငံကလာပြီးတော့ရှေ့ပြောင်းအလုပ်လုပ်ကင်သူတွေပါဝင်ခဲ့တာကိုမအေးမှာပြောပြခဲ့တာ
ပါသတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American တန်ကနေ AP 28ရဲ့ချက်သာရင်းညသတင်းတွေကိုဆက်ပြောပြနေပါတယ်။အခုတော့အဆိုးမရတဲ့ရာသီဥတုပြောင်းလဲဒဏ်ခံနိုင်တဲ့စပါးမျိုးကိုဖိလစ်ပိုင်နိုင်ငံမှာထုတ်လုပ်အသုံးပြုလိုက်တာပါဖိလစ်ပိုင်နိုင်ငံမှာစိုက်ပျိုးရေးသိပ္ပံပညာရှင်တွေဟာမိုးခေါင်တာရေကြီးတာစတဲ့ရာသီဥတုဒဏ်တွေကိုခံနိုင်တဲ့ဆန်စပါးမျိုးတွေကိုသုတေသနပြုလုပ်ပြီးတော့ထုတ်လုပ်နေကြပါတယ်ရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ကြွယ်နိုင်ပြပြပေးပါအောင်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမနီလာမြို့မှာရှိတဲ့နိုင်ငံကဆန်စပါးသုတေသနဌာနကသိပ္ပံပညာရှင်တွေဟာရာသီဥတုဒဏ်ခံနိုင်တဲ့ဆန်စပါးမျိုးကွဲတွေကိုထုတ်လုပ်လာနေကြပါတယ်အထူးသဖြင့်ဖိလစ်ပိုင်လိုဆန်ထုတ်လုပ်တဲ့နိုင်ငံတွေမှာရာသီဥတုပြောင်းလဲမှုကြောင့်လေယာဉ်စိုက်ပျိုးရေးကဏ္ဍမှာဖြစ်လာတဲ့အကျိုးဆက်တွေကိုထိန်းချုပ်နိုင်ဖို့မျှော်လင့်နေကြပါတယ်။ရာသီဥတုပြောင်းလဲမှုကြောင့်ဆန်စပါးစိုက်ပျိုးမှုကိုထိခိုက်စေတယ်လို့အဲ့ဒီသုတေသနဌာနကအကြီးတန်းသုတေသီရှလတ်ဒစိတ်ကအခုလိုပြောပါတယ်
။ For example the rising temperatures lead to
ဥပမာအဖြစ်ဖူချိန်မြင့်တဲ့အတွက်တခါတရံမှာဆန်စပါးအထွက်နှုန်းကိုချဆင်းစေပါတယ်။နေ့ပူချိန်ညပူချိန်ဒါတွေကမိုးခေါင်တာတွေရေကြီးတာတွေကိုပို့ပြီးတော့ဖြစ်စေပါတယ်ပြီးတော့ပင်လယ်ရင်မြစ်နှပြင်မြင့်တက်လာတာကလည်းကမ်းရိုးတန်းဒေသမှာစားငန်ရှိတွေလွှမ်းမိုးစေပြီးစားတဲ့ပါဝင်မှုကိုတိုးစေပါတယ်အဲ့ဒီအချက်တွေအားလုံးကဆန်စပါးစိုက်ပျိုးတဲ့နေရာစုံမှာဆက်အထွက်နှုန်းကိုထိခိုက်စေပါတယ်
အဲ့ဒီနိုင်ငံကစံစဘာသူတွေတနာဌာနမှာရှိတဲ့သူတွေတီတွေကတော့ဒီလိုမျိုးစံစဘာမျိုးကွဲတွေကမူခေါင်တာရေကြည့်တာပင်လယ်ရေမြင့်တက်တာစတဲ့ပြင်းထန်တဲ့ရာသီဥတုဓာတ်တွေကိုခံနိုင်ရှိပြီးတော့လယ်သမားတွေကိုလည်းစိုးရတဲ့ရာသီဥတုဓာတ်တွေရဲ့အကျိုးဆက်တွေကိုပို့ပြီးတော့ခံနိုင်ရှိအောင်အထောက်အကူပေးနိုင်နိုင်မယ်လို့မျှော်လင့်နေကြပါတယ
် What we hope is that you know these varieties will lead
ကျွန်တော်တို့မျှော်လင့်တာကတော့ဒီလိုရာသီဥတုပြောင်းလဲမှုဓာတ်ကိုခံနိုင်တဲ့ဆက်မျိုးစားစုံရှိတဲ့အတွက်ဆန်ဆိုင်ပြိုးမှုမှာပုံမတည်ငြိမ်မှုရရှိလာပြီးအန်ယူရီလည်းနည်းလာစေလိမ့်မယ်လို့ပြောလင့်ပါတယ်။အဲဒီလိုဆိုရင်လယ်သမားတွေလည်းဝင်ငွေပိုးရပြီးထုတ်လုပ်မှုစိတ်လည်းတက်တာသွားမှာဖြစ်တယ်လို့သူတို့ရဲ့လူမှုဘဝတွေလည်းတိုးတက်လာမှာဖြစ်ပါတယ
်။ပြင်းထန်တဲ့ရာသီဥတုဓာတ်ကိုခံနိုင်တဲ့စန်ဒီဟာဖိလစ်ပိုင်မှာပို့ပြီးတော့တမိုးရှိလာမှာဖြစ်တယ်လို့လည်းပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာပြည်တွင်းမှာစန်ဈေးအကြီးအကျယ်မမြင့်တက်အောင်ကာကွယ်တဲ့အနေနဲ့ပြည်ပကစံတင်သွင်းမှုကိုအလွန်မဲ့မိခိုအားထားတဲ့နိုင်ငံဖြစ်ပါတယ်။သိပ္ပံပညာရှင်တွေဟာ marker assistant breeding လို့ခေါ်တဲ့ခေတ်မီဖွံ့ဖြိုးတိုးတက်တဲ့နည်းလမ်းတွေကိုသုံးပြီးတော့ကိုကြိုက်တဲ့စံစဘာမျိုးကမျိုးဗီဇကိုရှာဖွေပေါ်ထုတ်လာနိုင်ပြီးတော့အဲ့ဒါကိုတခြားမျိုးကွဲတစ်ခုနဲ့ပေါင်းပြီးကိုလိုချင်တဲ့မျိုးကွဲကိုထုတ်လုပ်လာနိုင်ကြတာဖြစ်တယ်လို့ IRRI ဌာနရဲ့သုတေသနမန်နေဂျာ Rulix Mendoza ကပြောပါတယ်။အခုလောလောဆယ်မှာတော့အဲ့ဒီကသုတေတီတွေဟာမူခောင်မှုရည်ကြီးမှုနဲ့စားငယ်ရည်မြင်မာတဲ့ဒံကိုခံနိုင်တဲ့ဆံမျိုးတွေကိုပဲအဓိကအာယုံဆိုင်လှုပ်ဆောင်နေကြတာဖြစ်ပါတယ်။မူခောင်တဲ့ဒံကိုခံနိုင်တဲ့ဆံမျိုးရဲ့မျိုးဗီဇကပုံမှန်ဆံစဘာမျိုးထက်သတင်းပတ်ပေါင်းများစွာပိုကြာကြာခံနိုင်ပြီးတော့ရည်သိမ့်မရှိဘဲနဲ့လည်းစိုက်နိုင်တာဖြစ်ပါတယ်။ဒီလိုဆံစဘာမျိုးကအရန်ပူပြင်း၆တွေနေရင်လည်းအထွတ်နှုန်းကောင်းကောင်းပေးနိုင်ပြီးတော့ဒီလိုဆံစဘာမျိုးတွေကိုအခုခါမှာအိန္ဒိယဖိလစ်ပိုင်နဲ့နီပေါနိုင်ငံတွေမှာလည်းစိုက်ပျိုးနေကြပြီဖြစ်ပါတယ်။ရည်ကြီးတဲ့ဒံကိုခံနိုင်တဲ့စဘာမျိုးတွေကတော့ပုံမှန်စဘာမျိုးတွေထက်ကိုနှစ်ပတ်လောက်ပိုပြီးတော့ရည်ကြီးတဲ့ဒံကိုခံနိုင်ပြီးအဲ့လိုခံနိုင်တဲ့အတွက်တိုင်ဖုန်းမုန်တိုင်းနဲ့ရည်လွမ်းမုန်မှုဒံကိုခံရတဲ့နိုင်ငံတွေကိုအကူအညီပေးနိုင်လိမ့်မယ်လို့လည်းသိပ္ပံပညာရှင်တွေကယုံကြည်နေပါတယ်။ဒါပြင်စားငယ်ရည်မြင့်တက်မှုဒံကိုခံနိုင်တဲ့အမျိုးကတော့ကာယိုရန်နဲ့နီးတဲ့ဒေသတွေမှာစားငယ်ရည်ဝင်တဲ့ဒံကိုခံနိုင်မှာဖြစ်ပါတယ်။တရုတ်နိုင်ငံပြည်ရဲ့ကမ္ဘာမှာစံတင်သွင်းမှုဒုတိယအများဆုံးနိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံဟာပြင်းပြအားဖြင့်တနစ်ကိုအပူပိုင်းမုန်တိုင်းဒံကိုအကျိန်20လောက်ခံရလေရှိပြီးတော့အခုခါမှာတော့ရာသီဥတုဖောက်ပြန်မှုတွေကြောင့်ပိုပြီးတော့အခြေအနေတွေကစိုးလာနေပါတယ်။ဖိလစ်ပိုင်နေရာစိုက်ပျိုးရေးဌာနရဲ့အစီရင်ခံစာအရတော့2022ခုနှစ်အတွင်းရေလွှမ်းမှုကြောင့်အမေရိကန်ဒေါ်လာ6,800နဲ့တန်ဖိုးညီမျှတဲ့စိုက်ပျိုးရေးထွက်ကုန်တွေပျက်စီးခဲ့ပြီးတော့အိတ်ထဲမှာတော့စံကဒေါ်လာ4,000ကျော်ဖို့လောက်ပါရှိတယ်လို့ပြောပါတယ်။ဖိလစ်ပိုင်မြောက်ပိုင်းကဘူလကန်ခရိုင်ကလယ်သမား Alex Abortis ကတော့ရာသီဥတုဓာတ်ခံနိုင်တဲ့စံစဘာမျိုးကွဲတွေကသူ့အတွက်တော့တေချာပေါက်အထွတ်နှုန်းတိုးတက်လာစီမှာဖြစ်တယ်လို့ပြောပါတယ
်။မကန်တန်ကားရောမိုင်ဖာမိုင်ပကားစားကဲတူလန်ပတ်တူဝီ
တကယ်လို့ရေမရှိခဲ့ရင်ပဲဖြစ်ဖြစ်ဒါမှမဟုတ်ရေငွေ့နည်းနည်းလေးပဲရှိရင်ပဲဖြစ်ဖြစ်အဲ့လိုအခြေအနေမျိုးမှာတော့စိုက်လို့ရဖို့မျှော်လင့်နိုင်တယ်ဆိုတော့ဒါကကောင်းပါတယ်ကျွန်တော်တို့လယ်တွေတဲကတချို့နေရာတွေမှာရေမရှိတဲ့အတွက်တစ်ခါတလေမှစပားစိုက်ဖို့အရန်ခက်ခဲပြီးတော့အများတန်းမစိုက်နိုင်ပါဘူ
း2019ခုနှစ်တုန်းကတော့မနီလာပါဝယ်ဖိလစ်ပိုင်အလယ်ပိုင်းနဲ့တောင်ပိုင်းဒေသက၅ခုမှာမိုးခေါင်ငယ်ပြီးတော့ခရိုင်၁၀ခုမှာကပ်ဘေးအခြေအနေကိုကြီးညာခဲ့ရတယ်လို့ဖိလစ်ပိုင်မျိုးသားဘေးဒုက္ခအန်ဒီယာရှော့ချာရင်နဲ့စီမံခန့်ခွဲမှုကောင်စီကပြောပါရယ်။ဒါပြင်အဲ့ဒီနှစ်မှာပဲမိုးခေါင်မှုကြောင့်လယ်မြေဧက3,300ကျော်နဲ့အမေရိကန်ဒေါ်လာ 23.6 တန်းကျော်တန်ဖိုးရှိတဲ့လေယာထွက်ကုန်သီးနှံတွေပျက်စီးခဲ့တယ်လို့ဖိလစ်ပိုင်လေယာစိုက်ပျိုးရေးဌာနကပြောပါရယ်ခင်ဗျာ
။စိုက်ပျိုးရေးမှာအဆိုးမရတဲ့ရာသီဥတုဓာတ်ခံစဘာမျိုးကိုဖိလစ်ပိုင်မှာထုတ်သုံးနေတာကိုကိုရနိုင်ပြောပြခဲ့တာပါ။အခုလိုသတင်းပို့ဖို့ချက်ပြီးဥက္ကခေမြမရေသုံးသက်ချက်ပါဝင်ကျမ်းမိုင်နဲ့တိုင်းရင်သတင်းစတဲ့အပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါဦးခင်ဗျာ
VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA American တန်ကနေမြန်မာဘာသာ Radio Season တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ Light Meter Sorry 3252တို့ကနေရုပ်သံကပါဆက်လက်ပြီးတော့တိုက်ရိုက်ထုတ်လည်ပေးနေတာဖြစ်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့မှာလည်းတစ်ချိန်တည်းထုတ်လင့်ခြင်းအတွင်းဆက်ပြီးတော့ည7:00နာရီထိနောက်ဆက်ကြည့်ရှုနိုင်ပါတယ်။အခုကြာသာရင်းညတိုင်းထုတ်လင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြောပြနေတဲ့ကြံမာရေးကဏ္ဍနောက်တိုင်းရင်းဒေသသတင်းတောက်တွေရဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်ကိုနောက်ဆက်ကြည့်ရှုအောင်ပါ။ကီယနီတော်လင်းအင်အားစုခေါင်းစဉ်နဲ့ကီယနီတပ်ပေါင်းစုံဖြစ်လာပုံကိုသုံးသပ်ပြထားပါတယ်။နယူးတော်လင်းမှာကီယနီလက်နက်ကိုင်တပ်ဖွဲ့တွေပါဝင်ဆင်နွှဲနေပုံကိုဥအောင်ခင်ကရေးသားထားပြီးကိုညံဝဲအောင်နဲ့သူပြောပြထားတာကိုတော်ဝကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ကောင်စီအာဏာသိမ်းပြီးနှစ်နှစ်ကျော်ကာလအတွင်းကရင်နီခေါ်ကရားပြည်နယ်မှာတိုက်ပွဲပေါင်း650ဖြစ်ပွားပါတယ်စစ်ကောင်စီတပ်သား2000နီးပါးသေဆုံးပြီးကရင်နီဘက်က250ကျဆုံးတယ်လို့တိုးတက်သောကရင်နီပြည်သူအင်အားစု PKPF ကဧပြီလ1ရက်နေ့ကကြေညာပါတယ်စစ်ရှောင်ဒုက္ခသည်134ဦးနဲ့အရသာ300ကျော်အသက်ခံရရတယ်လို့ဆိုပါတယ်စစ်ကောင်စီမတက်ခင်ကကရင်နီပြည်နယ်မှာအင်အားအကြီးဆုံးအဖွဲ့အစည်းဟာကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP ဖြစ်ပြီးပါတီရဲ့လက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ကရင်နီတပ်မတော်ဟာဝါရင့်တပ်ဖွဲ့ဖြစ်ပါတယ်။2010မှာဦးသိန်းစိန်အစိုးရနဲ့အပြည့်ရသဘောတူချက်လက်မှတ်ထိုးနိုင်တဲ့အတွက်စစ်ကောင်စီတက်လာတဲ့အချိန်အထိကရင်နီဒေသဟာစစ်ပွဲနဲ့ကင်းဝေးခဲ့ပါတယ်။ကရင်နီတပ်မတော်ဟာစစ်အာဏာသိမ်းချိန်မှာအင်အား2000ဝန်းကျင်သာရှိလိမ့်မယ်လို့ခန့်မှန်းကြပေမဲ့အခုတော့အင်အား8000ကျော်ရှိနေပြီလို့သိရပါတယ်။ကရင်နီပြည်နယ်မှာပြန့်ကျဲနေတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုစုစည်းပြီးကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကိုဖွဲ့စည်းလိုက်ကြောင်း2021မေလ31ရက်နေ့ကကြေညာတာမို့တော်လှန်ရေးတပ်ဖွဲ့တပ်တန်းနည်းနည်းနီးပါးရှိနေပါပြီ။
ကရင်နီ KNDF ဟာစတင်ဖွဲ့စည်းခြင်းကစပြီးကရင်နီတပ်မတော် KA နဲ့ပူးတွဲလိုက်ပြီးကရင်နီတပ်မတော်ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ဘီတူက KNDF ရဲ့စစ်ဦးစီးအဖြစ်တာဝန်ယူထားပါတယ်။တနည်းဆိုရရင်တော့စစ်ကောင်စီကိုတိုက်ဖြတ်ရေးအင်အားစုအလုံးကရင်နီတပ်မတော်ရဲ့ဦးဆောင်မှုကိုခံယူထားပါတယ်။ KNDF တိုင်းရင်းပေါင်း22ရင်းမှာအင်အား8000ကျော်ရှိနေပြီးကရင်နီပြည်နယ်အတိုင်းအမင်ခံကောင်စီရဲ့နိုင်ငံရေးဥဆောင်မှုကိုခံယူကြောင်းသိရပါတယ်။အင်အားထောင်ချီရှိနေတဲ့စစ်ကောင်စီတပ်ဟာရဲခါပို့လမ်းကြောင်းတွေကိုချုပ်ကင်နိုင်အောင်စစ်ဆင်နေတာကို KNDF နဲ့ Greenie တပ်မတော်ကခုခံတိုက်ခိုက်နေပါတယ်။ကုန်းကြောင်းကပို့ရင်အမြဲတမ်းအတိုက်ခိုက်ခံရတာမို့ရဟန်းရင်နဲ့စစ်ကောင်စီတပ်တွေကိုရဲခါပို့နေရတယ်လို့ KNDF ကလူထုຫນွေဦးကိုပြောကြားခဲ့ပါတယ်။ခုခံစစ်ဆိုပေမဲ့ KNDF ကထိုးစစ်ဆင်တဲ့အခါတွေလည်းရှိတယ်လို့ဆိုပါတယ်။
ကရင်နီပြည်နယ်မှာ KNDF နဲ့ကရင်နီတပ်မတော်အပြင်အခြားလက်နက်ကိုင်တပ်ဖွဲ့နှစ်ဖွဲ့လည်းရှိပါသေးတယ်။အင်အားအကြီးဆုံးဖြစ်တဲ့ KNPP ကခွဲထွက်သွားတဲ့ကလလတပ်ဖွဲ့မှာအင်အား1500ဝန်းကျင်ရှိပြီး2009မှာစစ်တပ်လက်အောက်ခံနေကြားဆောင်တပ်ဖြစ်လာပါတယ်။ကလလတပ်ဟာကရင်နီလူမျိုးပေါင်းစုံပြည်သူ့လူမျိုးရေးတပ်ဦးဖြစ်ပြီးကရင်နီပြည်နယ်မှာတိုင်းသားလူမျိုးနွယ်ကိုခုရှိတာကိုပေါ်ပြတာဖြစ်ပုံရပါတယ်။စစ်အင်အား1500ဝန်းကျင်ရှိတဲ့ကယန်းပြည်စစ်ပါတီရဲ့လက်နက်ကင်တပ်ဖွဲ့လည်းရှိပါသေးတယ်။လွန်ခဲ့တဲ့ဒီဇင်ဘာ18ရက်နေ့ကကလလတပ်သားတွေစီးလာတဲ့ကားတိုက်ခိုက်ခံရတာဟာမတော်တဆမှားယွင်းမှုဖြစ်တယ်လို့ KNDF ကဖြေရှင်းထားပါတယ
်။ကရင်နီနယ်ခြားဆောင်တပ်နဲ့ပြည်သူစစ်ဟာစစ်ကောင်စီကိုဆန့်ကျင်တဲ့KA တပ်နဲ့ KNDF ကရင်နီကာကွယ်ရေးတပ်ကိုတိုက်ခိုက်တာမျိုးမလုပ်သေးကြောင်းသိရပါတယ်။ပြည်သူတွေစစ်ရှောင်နိုင်အောင်ကလလတနဲ့ကယန်းပြည်သစ်ပါတီကပန်ကြားတဲ့အတွက် ထိတာကနာအပြစ်ရထားပုံရပါတယ် KNDF ဂရင်းဒီကာကွယ်ရေးတပ်ဟာလူမှုတပ်ဖွဲ့ဖြစ်လို့အခြားလက်နက်ကိုင်တွေနဲ့နားလည်မှုယူထားတဲ့အခြေအနေဖြစ်ပြီးစစ်ကောင်စီကိုပူးပေါင်းတိုက်ခိုက်တဲ့အဆင့်မရှိသေးဘူးလို့သိရပါတယ်ဂရင်းဒီနယ်ကြောင်းဆောင်နဲ့ပြည်သူစစ်ဟာစစ်ကောင်စီကိုမကူညီပဲဂျားနေနိုင်လိမ့်မယ်လို့ယူဆရပါတယ်တိုက်ပွဲမှာအရင်နေတဲ့စစ်ကောင်စီတပ်တွေဟာဒေသခံရဲသားတွေကိုနှိမ့်ဆက်နှင်းပန်းတပ်ဖြတ်တာတွေကိုဒေသခံလက်နက်ကင်တွေကလစ်လျူရှုမနေကြဖို့လဲပန်ကြားထားပုံရပါတယ
်စစ်ကောင်စီတပ်ရင်အများဆုံးအခြေစိုက်တဲ့အရာဟာဘော်လခဲမြို့နယ်ပါဦးသိစင်အစိုးရရဲ့ကျန်းဖို့ဝင်ကြီးဦးစိုးသိန်းကိုလွတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်ပြောက်တဲ့နေမည်ဖြစ်ပါတယ်2020ရွေးကောက်ပွဲမှာလဲဦးစိုးသိန်းပဲထပ်မံအနိုင်ရပါတယ်ဘောလခဲလူဦးရေတဝက်လောက်ဟာစစ်တပ်နဲ့စစ်မှုထမ်းဟောင်းမိသားစုတွေဖြစ်တယ်လို့ဒေသခံတွေကဆိုပါတယ်ဘောလခဲမြို့မှာချင်းမြန်တိုင်ရင်သုံးရင်စေတပ်ထပ်ပေါ်ရေးတပ်မဟာဗျူဟာတပ်နဲ့နေကြောင်ဆောင်တပ်လည်းရှိတာမို့ကျန့်ဖို့ပါတီရဲ့အောင်မြင်လို့ဖြစ်နေပုံရပါတယ်အခုတော့ဘောလခဲမှာစစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်ဖွဲ့နေစဉ်ရက်ဆက်တိုက်ပွဲဖြစ်နေပါတယ်တွင်ခဲ့တဲ့ဇန်နဝါရီလကKNDF တိုင်ရင်တဲ့အမှတ်22ကိုပင်လောင်းဒေသမှာဖွဲ့စည်းလိုက်ပါတယ်ပင်လောင်းဟာစစ်ကောင်စီလက်အောက်က PNO ပေါ်အမျိုးသားအဖွဲ့ရဲ့အထူးဒေသဖြစ်တာမို့ KNDF တိုင်ရင်22ဟာခန့်ကောင် PNDF ကိုပေါ်အမျိုးသားကာကွယ်ရေးတပ်နဲ့ပူးတွဲအခြေစိုက်နေပါတယ်ခုခါစဉ်နနေ့အတွင်းမှာကရင်နီတော်လှန်ရေးလှုပ်ရှားမှုဟာရှမ်းပြည်နယ်တောင်ပိုင်းအထိရောက်ရှိသွားတာမို့စစ်မျက်နှာလဲပုံမူကျပြန့်လာတာတွေ့ရပါတယ်ခင်ဗျာ
ကင်းဒီတော်လိုင်းအင်အားစုခေါင်းစဉ်နဲ့ကရားပြည်နယ်ဒေသခေါ်ကင်းဒီဒေသဟာအရင်အများစုအေဂျင်ခေတာကနေအခုဆေးရနာသိမ်းပြီးတော့အကျယ်ပြန့်တိုက်ပွဲတွေဖြစ်ပြီးတပ်ဖွဲ့အစ်တွေပေါ်လာကအင်အားတွေအများကြီးကြီးမားလာတာကိုဥက္ကင်းရဲ့မြမရေးသုံးသက်ချက်မှာကိုညာဝဲအောင်နဲ့သူပြောပြခဲ့တာကိုတဝါကြီးနားဆင်ကြည့်ရှုခဲ့ရတာပါအခုတော့အပတ်စဉ်ကျမရေးကဏ္ဍပါအပူဒံအန်ရဲ့အစဉ်စဉ်ကိုပြောပြထားပါတယ်မြမနိုင်ငံမှာနွေပူချိန်ဒီနှစ်ကပိုမြင့်လာနေပြီးလေအေးရဖို့လည်းပိုခက်ခဲဖြစ်နိုင်ခြင်းဒီအပူဒံအန်ရဲ့ဖြစ်လာနိုင်ပုံအစဉ်စဉ်ကိုသိထားဖို့အရေးကြီးတယ်လို့ကျမရေးပညာရှင်တွေကပြောနေပါတယ်အခုလိုအပူချိန်မြင့်တက်လာတာကိုကိုခန္ဓာကပုံမှန်အဖြစ်ဘလို့တုံ့ပြန်ဖြစ်ရှင်းတက်ပြီးဘလို့မျိုးအပူဒံပြဿနာတွေကတဆင့်စီဘလို့အချိန်မှာတက်လာရတာပါလေဒီကြောင်ကလေးအထုကုနဲ့ဆေးတက္ကသိုလ်တက်ကျန်းမာပညာဌာနအငိမ့်စားဌာနမှုပမခဒေါက်တာစောဝင်းကိုကျွန်တော်ကပဲမေးမြန်းတင်ပြထားတာကိုနားဆင်ကြည့်ရှုကြပါဦးခင်ဗျာ
โอเคปมคทาดาสวัสดีครับเจ้าเราမြန်မာနိုင်ငံမှာနောက်ဒီပတ်ဝန်းကျင်နိုင်ငံတွေမှာရောပေါ့เนาะဒီနှစ်နေရာဒီကအပူချိန်ပိုများလာပြီးတော့ဒီအပူချိန်ရောက်လို့တန်ရာရှိပြီးတချို့တက်ကြီးတွေပေါ့เนาะမူလဲတာတချို့လည်းသိဆုံးရတာတွေအထိဖြစ်နိုင်တယ်လို့သတင်းတွေကျွန်တော်တို့အတိမပြုတ်နိုင်သေးပေမဲ့ကြားနေရတယ်ပေါ့ဆရာเนาะနောက်အခုလက်ရှိမြန်မာအနေထားကလည်းမီးတွေပိုပြက်ပြီးတော့43ဖို့ပိုခက်လာချိန်မှာဒီအပူဒံအန်ဒီရဲ့ကာကွယ်ရေးတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ Okay ဟုတ်ပါတော့လောလောဆယ်တော့ကျွန်တော်တို့လည်းသတင်းကြားပါတယ်နော်ဒီကိုနိုင်ငံမှာလည်းအပူရာသီဥတုကတော်တော်လေးပူတယ်။ရာသီဥတုဒါတော့လည်းနှစ်တိုင်းတော့လည်းဖြစ်နေကြပါ။နှစ်တိုင်းနေရာဒီမှာတော့ကျွန်တော်တို့ကဒီအပူဒံကြောင့်ဖြစ်တဲ့ရောဂါတွေကတော့ကျွန်တော်နိုင်ငံမှာအများအားခံစားရတယ်ပေါ့နော်။အဓိကခံစားရတာတော့ဒီကလေးတွေပေါ့လေနှစ်အောက်ခန္ဓာနှစ်အောက်ကလေးတွေတဲ့65နှစ်တဲ့လူကြီးတွေဘဝလွန်တဲ့လူတွေပေါ့နော်။နောက်တချို့ဆေးတွေတုံးနေရတဲ့လူတွေအဲ့ဒါတွေကပူတယ်ပူကြောင်းဖြစ်တဲ့ရောဂါတွေကိုပူခံစားရပါတယ်။ရက်သားတဲ့လူတွေလည်းပူခံစားရတယ်။အဲ့တော့ဒီလိုနဲ့ပူကြောင်းဖြစ်တဲ့ရောဂါတွေကတော့နှစ်တိုင်းတွေ့နေကြပါ။အဲ့ဒီမှာ heat stroke လို့သိအပူဒဏ်ကြောင့်တက်ခြင်းပေါ့နော်ဖြစ်လို့ရှိရင်တော့လည်းအသက်ဆုံးရှုံးမှုတွေရှိပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအပူဒံကြောင့်အသက်ဆုံးရှုံးနိုင်တဲ့အဆင့်ထိဖြစ်လာနိုင်မှုကိုနားလည်နိုင်ဖို့ပေါ့ဆရာနော်ဒီမိမိရဲ့ဒီပတ်ဝန်းကျင်အနားမှာပေါ့ဒီအပူဒံစကြုံတာနဲ့ခန္ဓာကိုယ်ကဘယ်လိုစတုံ့ပြန်ဖြစ်ရှင်းပုံလေးကိုစပြီးတော့ရှင်းပြပေးပါလားဆရာ
ဘယ်လိုလဲဆိုတော့လူခန္ဓာကိုယ်ကကြတော့ပတ်ဝန်းကျင်ပူတိုင်းလိုက်ပူလို့မရဘူးလူကသွေးနွေးသတ္တဝါပါ ကျွန်တော်တို့ရဲ့ပူချိန်က 98.6 ကသာမန်ပေါ့နော်။ဒါပေမဲ့အဲ့ဒီရှေ့နဲ့နောက်ကိုနည်းနည်းရွှေ့လို့ရတယ်သို့တော့အများကြီးရွှေ့လို့မရဘူး။အဲ့တော့အရန်အေးလို့လည်းမရဘူး။အရန်လိုက်ပူလို့လည်းမရဘူး။အဲ့တော့ခန္ဓာကိုယ်ကဒီကိုယ်ပူချိန်ကိုပြန်လည်ထိန်းသိမ်းရပါတယ်။ဒါကိုကျွန်တော်တို့စိတ်ပညာခေါ်တော့ thermal regulation လို့ခေါ်ပါမနော်။ thermal regulation မှာအဓိကကတော့ဘယ်လိုလဲဆိုတော့ဒီချွေးထွက်တာပါဗျာ။ချွေးထွက်လို့ရှိရင်တွေးကအရေရနေပြီးတော့ဒီအမွှေးပြန်ပြီးတော့သွားတယ်နော်ရေအနေနဲ့ပြောင်းမှုအတွက်လိုအပ်တဲ့ဝင်ပြောင်းအောင်မှုလို့ခေါ်တော့ heat or evaporation ကိုခန္ဓာကိုယ်ကဆုတ်သွားတယ်ဆုတ်သွားခြင်းအပြင်ခန္ဓာကိုယ်က AB ကျန်တယ်ပေါ့နော်အဲ့တော့ဒါဒီခန္ဓာကိုယ်ကကိုယ့်အပူချိန်ကိုကိုယ်ပြန်ထိန်းသိမ်းတဲ့နီလန်တစ်မျိုးပါအဲ့လိုထိန်းသိမ်းလို့ရအောင်လဲသွေးကြောတွေပါလေကျဲပြီးတော့ဒီအရေပြောင်းလဲသွေးစီစဉ်မှုရှိရအဲ့ဒါလဲဟိုလုပ်ငန်းတစ်ခုပေါ့နော်နောက်တစ်ခုကဘယ်လိုလဲဆိုဒီအုံနောက်ကနေတော့ထိန်းချုပ်တာတွေရှိပါအဲ့တော့အဓိကအချက်ကတော့ကျွန်တော်တို့အလိုပဝင်းညင်ကပူလာလို့ရှိရင်လိုက်မပူအောင်ခန္ဓာကိုယ်ကထိန်းသိမ်းပြရပြီးပဝင်းညင်မှာလေးအေးရှိလို့ရှိရင်လည်းကိုယ်ခန္ဓာကိုယ်ပေါ်ပြန်ပြီးတော့အေးဆက်မှုကတက်ရောက်တာပေါ့နော်အဲ့တော့ဒီချွေးထွက်တဲ့အမှိပြန်တဲ့နောက်ပဝင်းညင်အေးတဲ့အခါမှာပဝင်းညင်ကိုခန္ဓာကိုယ်ကနေပူချိန်ပြန့်သွားတယ်နောက်မှကိုယ်ကတခုအေးတဲ့အနေနဲ့ထိတွေ့နေရင်စတိုက်ထိတွေ့မှုနဲ့ကူးအပူပြတ်တယ်ပေါ့နော်ဒီလိုနည်းနေနဲ့အပူချိန်ကိုပြန်လဲထိန်းသိမ်းရပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုပဝန်းကျင်ပူချိန်တက်လာတာကိုခန္ဓာကိုယ်ကတုံ့ပြန်ဖြစ်ရှင်းတဲ့နေရာမှာပေါ့နော်ဘယ်လိုပဲပုံစပြဿနာတက်လာနိုင်တာတွေကိုတစ်ဆင့်စီဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီး
ခန္ဓာကိုယ်ကကိုယ်ပူချိန်ကိုပြန်ထိန်းသိမ်းတာကအတိုင်းအတာတစ်ခုရှိတယ်ပေါ့နော်အချိန်ကြာလာတာနဲ့ရက်ကြာလာတာနဲ့မျှထိန်းသိမ်းနိုင်မှုကဟိုအားနည်းလာနိုင်တော့ပေါ့နော်အဲ့တော့ပထမဆုံးဖြစ်မှာတော့ဗာလဲကိုလိုဆယ်အပူတန်းကြောင့်နှုံးခွေခြင်းပေါ့ heat exhaustion ပေါ့အဝင်ရပူလာတာမှန်တယ်များပူလာတဲ့အခါမှာကျွေးတွေထွက်တယ်ထွက်တဲ့ကျွေးတွေမှာရေနဲ့စားတဲ့ဆုံးဆုံးသွားတယ်အဲဒီအခါကျလူကရေငတ်တယ်နှုံးခွေတယ်ပေါ့နော်နှုံးချိသွားတော့ပေါ့နှုံးချိတယ်ဒီလိုမလုပ်ချင်မကင်ချင်းဖြစ်တယ်စားတော့ပြတ်တယ်တော့မူးတယ်ပေါ့နော်ဒါတွေကနောက်တစ်ခါပါလဲဆိုလို့ရှိရင်မှကျွတ်တတ်တာတော့ဘာလို့မျိုးနဲ့စဖြစ်ပါဒါတော့ဟို exhaustion ပေါ့ဒီပဝင်ရပူလာကြာလာတာနဲ့အမျှသူကအဲ့ဒီမထိန်းသိမ်းနိုင်တာလေတဖြည်းဖြည်းအဲ့တော့ထိန်းသိမ်းနိုင်မှုတော့လုပ်နိုင်သေးတယ်ဒါပေမဲ့နည်းနည်းပို့ပြီးတော့ပြင်မလာတော့ဘောနော်အဲ့ဒါကို heat exhaustion လို့ခေါ်ပါတယ်အခုဒါကြောင့်လုံးခွေခြင်းနဲ့စပါတ
ယ်ဟုတ်ကဲ့ဆရာနောက်တစ်ဆင့်အောင်ဆရာရေ
နောက်တစ်ဆင့်ကတော့ဒီအဲ့လိုချွေးတိုက်မထွက်နိုင်တော့ဘူးဆိုတဲ့အခါကျတော့ချွေးရခြောက်သွားတယ်အဲ့ကျတော့ဒီ thermal regulation လို့ခေါ်တဲ့အပူချိန်ထိန်းသိမ်းမှုမလုပ်နိုင်တော့လုပ်နိုင်တဲ့အခါကျတော့ဘာဖြစ်လဲဆိုကိုကပူလာတယ်ဘောနော်ဖျားလာတယ်အဲ့ဒါတော့ကျွန်တော်တို့ခဏခဏတွေ့ပါအဲ့တော့ကျွန်တော်တို့ heat hyperplexia လို့ခေါ်တယ်။အပူတိုင်းတော့ဖျားခြင်းပေါ့နော်။အဲ့တော့ကလေးတွေမှာလည်းတော်တော်များတွေ့ရတယ်။လူကြီးလည်းအသက်ကြီးတဲ့လူတွေဖြစ်နိုင်။လူတိုင်းမှာတော့ဖြစ်နိုင်ပါနော်။အဲ့တော့ဒီပူနွေရာသီမှာဖျားတက်တယ်ဖျားတယ်ဆိုတဲ့အခါကျလို့ရှိရင်ယောဂပူမဝင်တာကြီးပဲစဉ်းစားနေလို့မရဘူးပေါ့နော်။ဒီပတ်ဝန်းကျင်ပူကြောင့်ဖြစ်သလားဆိုတာစဉ်းစားရပါတယ်။ဒါကတော့ဟိုခုနဒီ heat exhaustion ပေါ့နော်။အပူတိုင်းကနှုံးခွေခြင်းပြီးနောက်ဆင့်ကြတော့သူကချွေးမထွက်နိုင်တော့တွေ့ရတာများတဲ့အခါကျတော့မလိုက်နိုင်တဲ့ခါကျရင်သူက၆ပြီးပူလာတယ်။ဟိုတာကို heat hyperplexia ပူတန်ကြောင့်ဖျားနာခြင်းလို့ခေါ်ပါတယ
်။ဟုတ်ကဲ့နောက်တစ်ဆင့်အောင်ဆရာကြီ
းနောက်တစ်ဆင့်ကတော့ဒီပူတန်ကြောင့်ဖျားနာခြင်းကိုသိချာမကူဘူး။ဒီအေးတဲ့နေရာကိုပြောင်းနေတာတို့ရေချိုးတာတို့ဘာလို့မလဲ။ဒီနဲ့ရေပတ်တင်တာစသဖြင့်ကုသင့်လျော်တဲ့ကုသမှုပေါ့။ပူတန်ကြောင့်နှုံးခွေခြင်းဖြင့်ကျွန်တော်တို့ကရေမြင့်များတောက်ပြရတယ်၊ငန်တတ်ပါတဲ့အစာတောက်ပြီးစားပြရတယ်နော်။ဒီရနေရနေရတယ်နော်အဲ့လိုလောက်ရပါတော့အဲ့လိုမလုံးနိုင်ဘူးဆိုလို့ရှိရင်ခုနလိုအပူတန်းကြောင့်ဖျားနာခြင်းကိုရောက်သွားတာပေါ့အဲ့ကြလို့ရှိရင်ကျွန်တော်တို့ကုသမှုအဲ့လိုပါပဲအေးအောင်ထားပေးရမယ်အေးတဲ့နေရာရွှေ့ရမယ်နော်ပြီးလို့ရှိရင်ရေဓာတ်စားဓာတ်ပြန်လဲဖြည့်တင်းပေးရမယ်ဇာကတောက်ရင်တောက်မတောက်ဘဲနဲ့ဆိုလို့ရှိရင်လည်းအကျော်မတောက်နိုင်တဲ့လူမှအကျော်စေးသွင်းဒီလိုလောက်ရတယ်ဒါပေမဲ့ဒီတဲ့ပူဆိုးသွားလို့ရှိရင်တော့ဒီအပူတန်းကြောင့်တက်ချင်းပေါ့နော် eat stroke လို့ခေါ်ပါအဲ့တော့တရားအများသားဖြင့်သူကခုနအစင်းကနေကြော်သွားတယ်ပေါ့ကြော်သွားလို့ရှင်တော့ပူချင်ကလူကလည်း66ကြီးနဲ့ပူနေမှချွေးရလုံးဝမထွက်နိုင်တော့အဲ့ကျရင်ဒီအုံနောက်ကိုပါထိခိုက်သွားတော့ပေါ့နော်အဲ့ခါကျတက်တာတွေပဲဖြစ်တယ်အဲ့လိုပဲဒီဟာကကြာသွားရင်ခန္ဓာကိုယ်ရဲ့ဒီ enzyme တွေပေါ့နော်ခန္ဓာကိုယ်ရဲ့မှာ66မှာလုံးလုံးနေတဲ့စနစ်တွေပေါ့နော်ဒီအများကြီးကိုထိခိုက်သွားတဲ့ခါကျတော့မျိုးစုံဖြစ်နေအဆုတ်ကိုလည်းထိခိုက်နေပဲကြောက်ကလည်းထိခိုက်နေပဲကြာရင်ကြာသလောက်ဒီအုံနောက်ကိုကြော်တယ်ထိခိုက်တဲ့အတက်အနည်းရှိနိုင်ပါဒါကတော့အပူတန်းကြောင့်ဖြစ်တဲ့တက်ချင်းပေါ့နော် heat stroke လို့ခေါ်တဲ့ဟိုနောက်ဆုံးဆင့်ပါအဲ့ဒီဆင့်မရောက်ဘူးကအရေးကြီးပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
မြန်မာနိုင်ငံနဲ့အပူချိန်တော်မြန်မာလာနေချိန်အသက်အန္တရာယ်ရှိတဲ့အထိအပူဒဏ်အန္တရာယ်အဆင့်ဆင့်ကိုကျွန်တော်ပြောပြခဲ့တဲ့ကြက်မိုက်ခဏမှာနားဆင်ကြည့်ရှုခဲ့ကြတာပါအခုတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုဆက်နားဆင်ကြည့်ရှုရမှာပါကြားနဲ့ကပ်နေတဲ့ရှမ်းတောင်ပိုင်းနောက်ရှမ်းမြောက်ပိုင်းကတိုက်ပွဲသတင်းတွေနောက်မွန်းနဲ့ရခိုင်ဘက်ကနိုင်ငံရေးလူမှုရေးသတင်းနဲ့ချင်းပြည်နယ်ကတိုက်ပွဲအကျိုးဆက်စီးပွားရေးသတင်းနောက်ကချင်ဖားခန့် KDB မှာအပြန်အလှန်တပ်ဖြတ်မှုတွေပါဝင်တိုင်းသတင်းတွေကိုနားဆင်ကြည့်ရှုရမှာပါဒီစီစဉ်ကတော့ FVR လို့အတူကောက်ခေါ်တဲ့နေဆက်ဒေတာတိုင်းသတင်းတောက်ဝိုင်းတော်သားများအဖွဲ့ကကိုယ်တိုင်တိဖြတ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအာမီပါ။နေဆက်ဒေသတိုင်းရင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မိုးပြင်းမြို့ညဝိုင်းရက်ွက်ထဲတိုက်ပွဲမှာတော့စစ်ကောင်စီဘက်က15ရောက်တိုက်ဆုံခဲ့တဲ့အပြင်၃ဗန်း၂ရောက်ကိုလည်းဖမ်းဆီးရမိခဲ့ပါတယ်။မော်လုံမှုအဖွဲ့အစည်းမှာပါဝင်လှုပ်ရှားနေတဲ့အမျိုးသမီး၂ရောက်ကိုမော်လမြိုင်မြို့မှာစစ်ကောင်စီကဖမ်းဆီးသွားပါတယ်။တရင်လွှာတွေထဲမှာတော့မော်လက်နက်ကင်နှစ်ဖွဲ့ကမွန်ပြည်ကကွယ်ရေးတပ် MSDF မှလာရောက်ပူးပေါင်းနေဆိုတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟောမရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါဗုဒ္ဓဟူးနေ့မနေ့ပိုင်းကမိုးပြင်းမြို့ညဝန်းရက်ွက်ထဲတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်က15ရောက်တေဆုံးခဲ့တဲ့အပြင်၃ဗန်း၂ရောက်ကိုဖမ်းဆီးရမိခဲ့တယ်လို့မိုးပြေပြည်သူ့ကာကွယ်ရေးတပ်တာဝန်ရှိသူတွေကပြောပါရယ်ဗုဒ္ဓဟူးနေ့မနေ့၄နိုင်ကနေ10နိုင်အထိ6နိုင်နီးပါးဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းစစ်ကောင်စီဘက်က၄ချောင်းနဲ့၂ချိန်လာရောက်ပစ်ခတ်တာကြောင့်အိမ်နှလုံးပျက်စီးသွားပါရယ်စစ်တပ်ကတေဆုံးဒဏ်ရာရရှိတာတွေရှိခဲ့တဲ့အပြင်လက်နက်ခဲယမ်းတွေလည်းသိမ်းယူနိုင်ခဲ့တယ်လို့ပြောပါရယ်လက်ရှိညဝိုင်းရက်ွက်ထဲပြည်သူတွေနေထိုင်တာမျိုးမရှိတော့ပဲစစ်ကောင်စီတပ်ကကင်းပုံးချနေနေတာ၃လဝန်းကျင်ရှိနေပြီဖြစ်ပါတယ်
။ရှမ်းမြောက်နောင်ချိုမြို့နယ်ထဲမှာရပ်ပေါင်း၂၀ကျော်ကြာဖြစ်ပွားနေတဲ့စစ်တပ်နဲ့မန္တလေး PDF တို့အကြားကတိုက်ပွဲတွေထဲမှာဒေသခံ၁၀ယောက်ထက်မနည်းသေဆုံးခဲ့ပြီး၁၅၀၀ကျော်ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အေဘီလာပထမပတ်ကနေတတိယပတ်အထိဖြစ်ပွားခဲ့တဲ့တိုက်ပွဲထဲမှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့လို့ဟူခိုင်းရွာ၊ကုန်းဆန်ရွာ၊ကုန်းကြီးရွာ၊စွန်အွေ့ရွာ၊နောင်လုံးကျူကော၊ကုန်းညောင်ရွာနဲ့ရီဦးရွာတွေကအိမ်၂၄လုံးလက်နက်ကြီးထိမှန်ပျက်စီးခဲ့ပြီးစစ်ဘေးရှောင်ခဲ့ရတဲ့ရွာသားတွေကတော့ရွာပေါင်း၁၂ရွာကအိမ်ထောင်စုပေါင်း844စုဒိသခန့်တွေဖြစ်ကြပါတယ်။ဒါ့အပြင်မေးဘေးသင့်ပျက်စီးသွားတဲ့ပြောင်းချိုင်ဧကပေါင်း460ဧကရှိပြီးကာလာတံဘူးစုစုပေါင်း7,900လောက်ရှိတယ်လို့စစ်ဘေးသင့်သူတွေစည်းင်းကိုကောက်ယူတဲ့ PDF MDY ရဲ့မဟာမိတ်တပ်ဖွဲ့ဝင်ဒိသခန့်တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကပြောပါတယ်
မွန်ပြည်နယ်အခြေစိုက်မွန်လုံမှုအဖွဲ့အစည်းမှပါဝင်လှုပ်ရှားနေတဲ့အမျိုးသမီးနှစ်ယောက်ကိုဧပြီလ24ရက်နေ့ကမော်လမြိုင်မြို့မှာစစ်ကောင်စီကဖမ်းဆီးသွားပါတယ်။ဖမ်းဆီးခံလိုက်ရတဲ့မစ်စီအေးနဲ့မစ်ကွန်ဟာတီတို့ကိုမော်လမြိုင်မြို့ရှိမြို့မှရဲစခန်းမှာထိန်းသိမ်းထားပြီးသူတို့ကိုပြန်လွတ်ပေးဖို့အတွက်မွန်ပြည်သစ်ပါတီကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်မိုးထံစာရေးတင်ပြတောင်းဆိုထားတယ်လို့မွန်လုံမှုအဖွဲ့အစည်းတာဝန်ရှိသူတယောက်ကပြောပါတယ်။ဘာကြောင့်ဖမ်းဆီးခံရတယ်ဆိုတာကိုမသိရသေးပေမဲ့မွန်ပြည်နယ်မှာလှုပ်ရှားနေတဲ့လူမှုအဖွဲ့အစည်းလှုပ်ရှားသူခေါင်းဆောင်တချို့လည်းလွတ်မြောက်နေမြေတွေထဲထွက်ပြေးသိမ်းရှောင်နေကြရပါတယ်
။ချင်းပြည်နယ်ဟာခါမြို့နယ်အတွင်းတိုက်ပွဲတွေဖြစ်ပွားနေပြီးကားအဝင်ထွက်တွေမရှိတော့တာကြောင့်အခြေခံစားတောက်ကုန်တွေအဆမတန်ဈေးတက်နေတယ်လို့ကုန်ပစ္စည်းတချို့ပြက်လက်မှုတွေလည်းရှိနေပါတယ်။ဟာခါမြို့အတွက်ဆန်စီစားစတဲ့အခြေခံစားကုန်တွေကိုကလေးမြို့ကနေအဓိကတည်ယူကြပြီးမဲ့ပြီးခဲ့တဲ့မတ်လကနေယခုချိန်ထိကလေးဖလန်ဟာခါလမ်းမပေါ်မှာစစ်တပ်နဲ့ချင်းကကွေတပ်ဖွဲ့တို့ကြားကတိုက်ပွဲတွေကြောင့်ကုန်တွေပြက်ပြီးဈေးတက်ကုန်တာလို့ဒေသခံတယောက်ကပြောပါတယ်။ကံကောဟာခါလမ်းမှာလည်းတိုက်ပွဲတွေကြောင့်လမ်းပိတ်ထားပြီးကုန်တင်ကားတွေအဝင်ထွက်မရှိဘူးလို့ဒေသခံတွေကပြောပါတယ်မလကုံပိုင်းနဲ့အေဘီလာဆန်းပိုင်းမှာအီယမင်းဆန်တဲအိတ်ကို7,000ပေးရပြီမဲ့အခုတော့တသိန်း4,000အထိမြင့်တက်နေပြီလူတလောက်လည်းဝယ်ဖို့မရှိဘူးလို့ဟာခါမြုတ်ခံကပြောပါတယ်
ရခိုင်နိုင်ငံရေးပါတီတချို့အပါဝင်တိုင်းသားပါတီတချို့ကိုတရုတ်ကွန်မြူနစ်ပါတီကမေလအတွင်းဆယ်ရက်ကြာတရုတ်နိုင်ငံကိုလက်ပတ်ဖို့ဖိတ်ကြားမှုကိုရက်ရွှေ့ဆိုင်းလိုက်ပါတယ်။အခုလိုရက်ရွှေ့ဆိုင်းလိုက်တာကတော့ပါတီတွေမတ်ပုံတင်ခွင့်လျှောက်ထားပြီးစစ်စစ်နေတုံးဖြစ်တဲ့အတွက်ဖြစ်နိုင်တယ်လို့ရခိုင်ဦးဆောင်ပါတီအသွေးမှုသုံးဖြစ်သူဦးဦးထွန်းသိန်းကပြောပါတယ်။တရုတ်ကွန်မြူနစ်ပါတီကတရုတ်နိုင်ငံကိုလာလည်ဖို့ဖိတ်ခေါ်ထားတဲ့တိုင်းနာပါတီတွေကတော့ရခိုင်ဦးဆောင်ပါတီ၊ရခိုင်အမျိုးသားပါတီရှမ်းတိုင်းဒါမြဒီမိုကရေစီအဖွဲ့ချုပ်ရှမ်းနီတိုင်းဒါမြဒီမိုကရက်တစ်ပါတီနဲ့လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတို့ဖြစ်ကြပါတယ်
။ကချင်ပြည်နယ်ဖားကတ်မှာစစ်ကောင်စီတပ်ကဗူမှုအဆင့်ရှိသူနဲ့လုပ်ငန်းရှင်တချို့ပြစ်ခတ်ခံရပြီးနောက်ဒေသခံလူငယ်နှစ်ယောက်ကိုလည်းစစ်တပ်ကပြစ်တက်လိုက်ပါတယ်။အေဗီလာ24ရက်နေ့မနေ့ကဖားကတ်မရှိကထောင်ရက်ွက်ရှိ Happy KTV ရှိမှလူငယ်နှစ်ယောက်ကိုစစ်တပ်ကတတ်ခဲ့ပြီးအေဗီလာ23ရက်နေ့တုန်းကတော့ဖားကတ်ဘျူဟာကုန်းကဗူမှုဆောင်မောင်နဲ့အတူလုပ်ငန်းရှင်အမျိုးသားနှစ်ယောက်နဲ့အမျိုးသမီးတစ်ယောက်အသက်ခံခဲ့ရတာလို့ဒေသခံတယောက်ကပြောပါတယ်။ဖားကတ်မှာအခုလိုအပြန်အလှန်တပ်ဖြတ်တာဖမ်းဆီးတာအပြန်အလှန်မိုင်းခွဲတာတွေတိုက်ပွဲတွေပြစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေကစိုးရိမ်နေကြပါတယ
်။အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်သွားမှာပါ။မိုလန်းနဲ့ကင်နှစ်ဖွဲ့ဖြစ်တဲ့ရာမညတပ်ဖွဲ့နဲ့တနင်္သာရီတပ်ဖွဲ့တို့မွန်ပြည်ကာကွယ်ရေးတပ် MSDF မှာလာရောက်ပူးပေါင်းတယ်လို့ဆိုပါတယ်။ဘာကြောင့်အခုလိုမျိုးလာရောက်ပူးပေါင်းကြတာလဲ။ဒီလိုမျိုးလာရောက်ပူးပေါင်းတဲ့အတွက်ရောဘယ်အပိုင်းတွေမှာပို့ပြီးတော့အားကောင်းလာနိုင်တယ်လဲ။မိရင်ကြီးကတင်ဆက်ထားပါတယ်။
လက်ရှိနိုင်ငံရေးနေထိုင်ရာပြည်သူတွေဘေးဒုက္ခအာဏာရဲ့မြို့မြို့နဲ့ရင်ဆိုင်ကြုံတွေ့နေရတာကြောင့်မွန်လူမျိုးအတွက်အင်အားစုတရဖြစ်စေဖို့မွန်ပြည်ကာကွယ်ရေးတပ် MSDM မှာပူးပေါင်းပါဝင်ရတာလို့တနင်္လာရီမွန်တပ်ဖွဲ့ကောင်းဆောင်ဗိုလ်မှူးသမော့ချမ်းကမွန်မာသာနဲ့ခုလိုပြောပါတယ
်ပေါင်က
အခုဆိုရင်မွန်ပီကာကွယ်ရေးတပ်ဖွဲ့နဲ့ပူးပေါင်းပြီးတော့လှုပ်ရှားနေတာပါလက်ရှိမှာတိုင်းသားတပ်ဖွဲ့တိုင်းလူလူကအင်းစစ်အင်အားကိုအပြည့်တင်းနေကြပါတယ်မြန်မာပြည်တောင်ပိုင်းဒေသမှာနေကျွန်နေတဲ့ကျွန်တော်တို့အဖွဲ့အနေနဲ့မွန်လူမျိုးအတွက်အင်အားစုတရဖြစ်စီဖို့ရည်ရွယ်ပြီးတော့မွန်ပီကာကွယ်ရေးတပ်ဖွဲ့ရဲ့ပူးပေါင်းပါဝင်လာတာဖြစ်တယ
်တနင်္လာရီတိုင်းတွေခရိုင်မှာလှုပ်ရှားနေတယ်နိုင်ချာဦးစည်းတဲ့ရမညတပ်ဖွဲ့နဲ့မြိတ်ခရိုင်တိုင်းနယ်စပ်မှာအခြေချလှုပ်ရှားနေတယ်ဘုံမှုသမော့ချံခေါင်းဆောင်တဲ့တနင်္လာရီတပ်ဖွဲ့တို့က AB 17ရက်နေ့မှာပူးပေါင်းလာခဲ့တာလို့ MSDF ကထုတ်ပြန်ထားပါတယ်။ဒေါက်တာတီရင်းမွန်ချံဆက်ပြောတာကတော့
ဟိုနိုင်ငံရေးဖွဲ့စည်းရေးကတော့နိုင်ငံရေးဆိုင်ရာလှုပ်ရှားမှုတို့မြေအောက်ဟိုမြေပေါ်လှုပ်ရှားနေတဲ့လူမှုဖွဲ့စည်းရေးကြလည်းဟိုမြေပေါ်မြေအောက်လှုပ်ရှားမှုရဲ့နောက်တော့ဒီတွန်းပြည်ပမှာရှိနေတဲ့နိုင်ငံသားဖွဲ့စည်းတွေလက်နက်ကန်ဖွဲ့စည်းတွေကြလို့ဟိုခြေလက်ခိုင်ပါတဲ့အခြေဆက်ရှိရှိဟိုလှုပ်ရှားနိုင်ပါတာဒီပုံရံသူကိုတိုက်ခိုက်နိုင်တယ
်။မွန်ပြည်ကာကွယ်ရေးတပ် MSDF ရဲ့နိုင်ငံရေးစစ်ရေးဦးဆောင်ကော်မတီဥက္ကဋ္ဌဒေါက်တာတီရင်းမွန်ချန်းကတော့တောက်တင်ခိုင်မာတဲ့မွန်တပ်ဖွဲ့တစ်ဖွဲ့ဖြစ်လာဖို့အခြားမွန်လဲနဲ့ကန်တပ်ဖွဲ့တွေအားလုံးပူးပေါင်းပါဝင်ဖို့လိုအပ်တယ်လို့ပြောပါတယ်
။ဟိုရာမညာတပ်နဲ့ဟိုတနင်္သာရီဒေသတပ်အပြင်အခြားတပ်စီနေတဲ့ဒီတပ်ဖွဲ့စုအားလုံးပေါ့နော်ဒီသုဒ္ဓစီဒီနဲ့ပူပေါင်းပြီးတော့ဟိုခြေလက်ခိုင်ပါတဲ့တပ်ပေါင်းစုအသွေမေးဖြစ်ဟိုတပ်ဖွဲ့တစ်ခုဖြစ်ဟိုဒီပြာလှုပ်ရှားမှုလို့လေဒီပုံရံသူတိုက်တည်ရမှာပေါ့နော်တောက်တင်ခိုင်ပါတဲ့မွန်ဒီကာကိုရတတ်တယ်ဖြစ်အောင်နောက်ပြီးတော့အားလုံးတိုက်ပွဲဝင်နေကြတဲ့မဟာမိတ်တန်ရင်သာဖွဲ့စည်းတွေဆက်လက်နဲ့ခိုင်ဖွဲ့စည်းတွေနဲ့လည်းဟိုခြေလက်ခိုင်ပါတဲ့တပ်ပေါင်းစုတစ်ခုဖြစ်တော့အောင်ကျွန်တော်တို့ကြိုးစားပြီးတော့ဒီဆောင
်စစ်အာဏာသိမ်းပြီးပေါ်ပေါက်လာတဲ့မွန်ပြည်ကာကွယ်ရေးတပ်မြောက်ပိုင်းကနေမွန်ပြည်ကာကွယ်ရေး MSDF ကိုပြင်းစင်ဖွဲ့စည်းခဲ့တယ်လို့မွန်ပြည်ကာကွယ်ရေးတပ်တောင်ပိုင်းကလည်းမွန်ပြည်တော်လှန်ရေးတပ် Monster Devolution Force MSRF အမည်နဲ့တိဒရက်တည်နေပြီးရာမညပျောက်ကြားတပ်ဖွဲ့ RGF နဲ့ရေးလေတပ်ရေး Air Force တို့နဲ့စစ်ရေးမဟာမိတ်ဖွဲ့စည်းထားတယ်လို့သိရပါတယ်ရှင်
ရခိုင်ပြည်နယ်တဲကမျိုးတော်စစ်တွေအပါအဝင်နေရာအတော်များများမှာတော့တောက်သုံးရည်ရှားပါမှုနဲ့ရင်ဆိုင်နေကြပြီးတချို့နေရာတွေမှာဆိုရင်တောက်သုံးရည်ကိုဝယ်ယူတောက်သုံးနေကြပါတယ်။ဒီကြောင့်ကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးပါမယ်ရှင်
။ရခိုင်ပြည်ထဲကတောက်သုံးရည်ဖြန့်ဝေပစ်နေတဲ့ရေကန်တွေမှာဒီလအစောပိုင်းကတည်းကရေခန့်၆တောပြီဖြစ်တဲ့တော့စိုက်တွေအပါဝင်မြောက်ဦးရဖေးတောင်မန်ပြနဲ့နေဖက်ကရွာတွေမှာလည်းတောက်သုံးရည်အခခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ရသေးတော်မြို့မှာတော့မြို့ပေါ်ရက်ကော့တွေကိုရေဖြန့်ဝေပစ်နေတဲ့ကန်ရွာကြီးစင်မှာရေခန့်တော့တဲ့အတော့တခြားနေရာတွေကရေနဲ့အစားထုတ်ပေးနေရတယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကပြောပါတယ်
ဒီနေ့မှာကပြီးခဲ့တဲ့နှစ်ထက်မူရီချိန်လက်မှ80ခန့်ရော့သွားတဲ့အတွက်ဒီနေ့ရေပူခန့်သွားတယ်ကျွန်တော်တို့လောလောဆယ်မှာတော့မြို့မှာရှိတဲ့မိသားကန်တွေတွင်တင်တွေကယူရီနဲ့ဒီမြို့ရေပေးရေးကိုဒီနှစ်လအတွင်းမှာလုံလောက်အောင်တော့ကြိုးစားနေပါတယ်
စိုက်တွေမျိုးကိုအဓိကရေဖြန့်ဝေပစ်နေတဲ့ကန်တော်ကြီးနဲ့မြောက်ဦးမျိုးကလက်စေကံမှာလဲရေမချိတော့တဲ့အတော့မြို့ခံတွေမှာသောက်သုံးရေအတော့အခကြုံနေကြရတာပါမောင်ပြမျိုးမှာတော့ဖလောက်ပြန်စေကရေကိုပဲထားပေမဲ့တချို့ရက်ကောတွေမှာရေကိုဝေသုံးနေကြရတယ်လို့မြို့ခံတယောက်ကပြောပါတယ
်ဒါပေမဲ့သုံးရဲဆိုကျွန်တော်
ဘယ်လိုသုံးနေရလဲဆိုတော့ကိုယ်အဝေးကရေလီတာ1000ကို9000နဲ့ဝေပြီးသုံးနေရပါတယ်ရှိတဲ့ကန်တွေကလည်းရေခန်းချောက်သွားပြီလေ
အရင်နိုင်တွေကတော့ဒီနိုင်မှာပိုးပြီးသောက်သုံးရရှားပါရတာကတော့လွန်ခဲ့တဲ့နိုင်ကမိုးရွာသန့်မှုနေပါခဲ့ပြီးရာသီဥတုပူပြင်းမှုတွေကြောင့်ဖြစ်တယ်လို့ပြောဆိုမှုတွေလည်းရှိနေကြပါတယ်ပုံနှကြွဲမြို့နယ်ကအထာမြလေကန်တိုက်စားတဲ့ရွာတွေမှာလည်းရေကန်တချို့ခန့်ခေါက်သွားပြီးမဆန်းရှင်းတဲ့ရေတွေကိုသောက်သုံးနေကြရတဲ့အတော့အရေပြားရွာကဖြစ်ပေါ်မှုတွေရှိနေသလိုဒိုးတန်းရွာဖက်မှာတော့ကျွေးနောတွေသောက်ဖို့ရေမရှိတာကြောင့်နောသေဆုံးမှုတွေလည်းရှိနေပါတယ်ပေါတော်မျိုးနေကမတဲရွာမှာလေအလတူရေအခခဲရှိနေတယ်လို့ရွာသားတယောက်ကအခုလိုပြောပါတယ
်အခုကတော့ဟာကန်တော့ခင်းတော့ပြီးတော်တော်ဟာနောက်ထပ်ရေကတကယ်မှာတော့ကျွန်တော်ဟာနည်းနည်းထွဲတဲ့ဟာရေတော့ရှိတယ်နတ်ကလာကဟာပြားရည်ရေတယ်ဗ
ျရခိုင်ပြည်နယ်မှာနှိုက်ဆိုင်နှိုက်တိုင်းနေရတီကိုရောက်တိုင်းသောက်သုံးရေအခခဲနဲ့ကြုံနေရပေမဲ့သဆိုင်ရာဌာနတွေနဲ့အစိုးရတွေကစနိုက်တကြကြိုက်တွေဖြေရှင်းပေးတာမရှိတဲ့အတွက်အခုလိုအခကြုံနေရတာဖြစ်တယ်လို့ဒေသခံတွေကပြောဆိုနေကြပါတယ်
အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
မိုးပြင်းမြို့ညောင်ဝိုင်းရက်ွက်တဲတိုက်ပွဲမှာစစ်ကောင်စီဘက်က15ရောက်တေဆုံးခဲ့တဲ့အပြင်၃ဗန်း၂ရောက်ကိုဖမ်းဆီးရမိခဲ့ပါတယ်မိုးပြင်းနဲ့အခြေဆိုင်မွန်လုံမှုအဖွဲ့အစည်းမှပါဝင်လှုပ်ရှားနေတဲ့အမျိုးသမီး၂ယောက်ကိုမော်လမြိုင်မြို့မှာစစ်ကောင်စီကဖမ်းဆီးသွားပါတယ
်သရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာအတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။အပတ်စဉ်တိုင်းရင်းသတင်းစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ VO ရဲ့ချက်သားရင်းညအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းချင်းချက်ကိုမဆုမြတ်မို့တလဲပြောပြပေးပါဦးခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့တောင်ကိုရီးယားသမ္မတယွန်ဆုခ်ယိုဟာအခုအတန်လွှင့်နေတဲ့အချိန်မှာပဲလွှတ်တော်နှစ်ရပောင်းအစည်းအဝေးမှာမိန့်ခွန်းပြောကြားနေပါတယ်။အမေရိကန်နဲ့တောင်ကိုရီးယားကြားမှာနှစ်ပေါင်း80ပြည့်ခဲ့ပြီဖြစ်တဲ့ခိုင်မာတဲ့နှစ်နိုင်ငံဆက်ဆံရေးအကြောင်းကိုအဓိကထားပြောကြားပြီးတော့ဒီဆက်ဆံရေးဟာနှစ်နိုင်ငံလုံးအတွက်ဘလောက်အရေးကြီးတယ်ဆိုတာကိုသူကအဓိကထားပြောပါတယ်။လက်ရှိရင်ဆိုင်နေရတဲ့ချင်းချောက်ရံတွေကိုနှစ်နိုင်ငံလက်တွဲဖြည့်ရှင်းသွားဖို့အရေးကြီးတဲ့အချက်တွေကိုလည်းတောင်ကိုရီးယားသမ္မတကဒီအင်္ဂလိပ်ဘာသာနဲ့အမေရိကန်လွှတ်တော်မှာမိန့်ခွန်းပြောကြားပါတယ်။ဒီခါဒီလွှတ်တော်ထဲမှာဘယ်ပါတီဘက်ကပဲကိုစားပြုပါစေအမေရိကန်လွှတ်တော်အမတ်တွေအနေနဲ့တောင်ကိုရီးယားဘက်ကရက်တီပေးတာကိုလည်းဒီလွှတ်တော်နှစ်ပေါင်းအစည်းအဝေးမှာတောင်ကိုရီးယားသမ္မတကအတိအမှန်ပြုတော့ပြောကြားသွားပါတယ်သူဟာဒီအမေရိကန်လွှတ်တော်မှာမိန့်ခွန်းပြောကြားတဲ့ခုနှစ်ယောက်မြောက်တောင်ကိုရီးယားသမ္မတဖြစ်ပါတယ်တရုတ်သမ္မတအနေနဲ့ယူကရိန်းသမ္မတနဲ့ဆွေးနွေးတာကိုကြိုဆိုပေမဲ့ရုရှားနဲ့ပတ်သက်လို့မဝေဖန်တာကိုတော့နေတိုးကရှုတ်ချလိုက်ပါတယ်။တရုတ်သမ္မတရှီဂျင်ပင်းနဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့ယူကရိန်းအရေးတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာကိုကြိုဆိုပေမဲ့ရုရှားနဲ့ယူကရိန်းကျူးကျော်စစ်ကိုတရုတ်ကခုချိန်ထိဝေဖန်ဒါမျိုးမရှိသေးဘူးလို့ဒီနေတိုးအဖွဲ့အကြီးအကဲဟီယန်စတိုဒွန်ဘတ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။မြန်မာနိုင်ငံအတွက်ဒီအထူးဖွံ့ဖြိုးရေးအကူအညီအစီအစဉ်နဲ့ဂျပန်အစိုးရကပေးထားတဲ့ခီးသည်တင်တင်မောတွေကိုစစ်တပ်အတွက်အသုံးပြုနေတဲ့အတွက်ဂျပန်နိုင်ငံသားဝင်ကြီးဌာနကစစ်ကောင်စီကိုတရားဝင်ကန့်ကွက်ခဲ့ပါတယ်။ဂျပန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေး ODA အစီအစဉ်နဲ့အကူအညီတွေပေးတဲ့အချိန်ကလေးကစစ်ရေးအတွက်အသုံးချတာမလို့ရဘူးဆိုတဲ့ကန့်သတ်ချက်ရှိတာမို့အလားတူနောက်ထပ်မဖြစ်အောင်လို့အာမခံဖို့အတွက်ဂျပန်နိုင်ငံသားဝင်ကြီးဌာနကတောင်းဆိုခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့မြန်မာဘက်ကစိတ်မကောင်းကြောင်းနဲ့ ODA အစီအစဉ်စည်းကမ်းတွေကိုထပ်ပြီးတော့မချိုးဖောက်ပါဘူးလို့ကတိပြုခဲ့တဲ့အကြောင်းဂျပန်နိုင်ငံသားဌာနတာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးတော့ဂျပန်သတင်းတွေမှာဖော်ပြပါတယ်။ဩစတြေးလျနိုင်ငံမှာတော့ဒီအဆင့်မြင့်ကျွမ်းကျင်လှုပ်သားတွေပိုလွယ်လွယ်ကူကူလာရောက်နိုင်အောင်နဲ့နိုင်ငံထဲမှာအမြဲတမ်းနေထိုင်ခွင့်အဆင်ပြေပြေရှောင်နိုင်ဖို့ပါဝင်တဲ့လူဝေမှုကြီးကြပ်ရေးစနစ်တစ်ခုလုံးကိုပြန်လည်သုံးသပ်ဖို့အတွက်အစိုးရကအဆိုပြုလိုက်ပါတယ်။လက်ရှိလူဝေမှုကြီးကြပ်ရေးစနစ်ကအလုံးမဖြစ်တာမို့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့ပြည်ထရေးဝန်ကြီးကသတင်းတောက်တွေကိုပြောကြားပါတယ်ရှင်။
ကျေးဇူးပါမဆင်မြတ်မို့ရေအခုလိုတင်အချင်းချင်းအပီမှာတော့ VO ရဲ့ချက်တာရင်းညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကအလိမ်ပါပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ PG Elliot တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကကျွန်တော်ဝင်းမဲမှာ VO ကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ် တော်ရရှိမြနဲ့တကွာဒီမှာပြည်သူပြည်သားအလုံးဘေးပြာဝေးကွာလို့လွေရဆနာပြေဝရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.